Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့သစ်ဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ15ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ30.40 48.50တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုဥကျော်စံသားနဲ့အတူကြီးညာပေးမှာပါဗုဒ္ဓဖူးနေ့မနက်ပိုင်းတနက်ထိမှန်ခဲ့တဲ့ Republican အထက်လွှတ်တော်အမတ်ကိုခွဲစိတ်ကူးသမှုတွေလုပ်ခဲ့ရပြီးအခုတော့အချိန်နဲ့ဆုတ်ဝင်ရတဲ့အနေအထားမှာရောက်နေပါတယ်တန်တန်ရဲ့မိလောင်မှုမှာပေါ်ဆမှုတွေရှိနေသလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာနေပါတယ်မြန်မာစုကဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့အတွက်တိုင်းရင်းသားတွေအခြေခံရပိုင်ခွင့်တွေလေးစားဖို့လိုတယ်လို့ Amnesty International လူခွင့်ရေးဖွဲ့ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမကူညာဝင်ရအောင
်ဟုတ်ကဲ့ပါခင်ဗျာမနေ့တော့က Washington DC ပြစ်ခတ်မှုမှာတနက်တန်ရရသွားတဲ့အောက်လွှတ်တော်အမတ်ရဲ့ကျမ်းမာရေးအခြေအနေအသေးအံဖြစ်နေပါတယ်ဒါနဲ့ပတ်သက်လို
့ We may have our differences but we do well in times like these
သမရဒေါ်နယ်ထရမ့်ကပြောကြားသွားတာပါသတင်းနေပြီးမှနားဆင်ရဖို့ရှိပါတယ်တခါမြောက်ပိုင်းပြည်ထောင်ကတစ်နှစ်အတွင်းပိုဆိုးလာနေတဲ့အခြေအနေကို AI အဖွဲ့ကြီးကသတင်းထုတ်ပြန်လိုက်တဲ့အကြောင်းနဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းလွတ်လပ်ခွင့်အခြေအနေတွေဆွေးနွေးတဲ့အကြောင်းတွေတင်ပြမှာဖြစ်သလိုပြည်ပအခြေစိုက်တိုင်းရင်းသားခေါင်းဆောင်တူဘာကြောက်ဗီဇာပြေပင်ခံရတယ်လဲဆိုတာတွေကိုပါတင်ပြသွားဖို့ရှိပါတယ်အခုတော့ဒီကြတာပနေ့မနက်ခင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စံသာတို့ပြောပြပေးပါအောင်ခင်ဗျာ
ဗုဒ္ဓဘူးနေအစောပိုင်းဘေ့စ်ဘောပြိုင်ပွဲတွားရောက်အပင်တနက်ထိမှန်တွားခဲ့တဲ့ Republican အထက်လွှတ်တော်အမတ် Steve Scalise ကိုခွဲစိတ်ကူတာမှုတွေလုပ်ပေးခင်ရမှာအချိန်နဲ့ဟာအခုတော့စိုးရင်ရတဲ့အနေအထားမှာရှိနေတယ်လို့ Washington DC Mets Star ဆေးရုံကပြောပါတယ်အောက်လွှတ်တော်အများစုဥဆောင်စော်ရေးမှုဖြစ်တဲ့လူဝီဇီယိုနာပြည်နယ်အထက်လွှတ်တော်မှာစကာလီစာဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားကဘေ့စ်ဘောကွင်းမှာတင်မဆုံမှာတနက်ထိမှန်ခဲ့တာဖြစ်ပါတယ်။ကြက်တပရင်းနဲ့ရှင်ပြိုင်မဲ့နှစ်ပတ်လည်ဘေ့စ်ဘောပြိုင်ပွဲအတွက်ရီပူဘလီကန်အထက်လွှတ်တော်အမတ်တွေလွှတ်တော်အမတ်တွေလေ့ကျင့်နေတဲ့ပွဲမှာတနက်သမားကတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အများပြားဒဏ်ရာရခဲ့တာဖြစ်ပါတယ်။တနက်သမားဟာအသက်66နှစ်အရွယ် James Hodgkinson ဖြစ်ပြီး Illinois ပြည်နယ် Belleville ကဖြစ်ပါတယ်သူရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရခဲ့တဲ့ DC ရဲတအူဟာလည်းနောက်ပိုင်းမှာပဲတည်ဆုံသွားပါတယ်သူဟာရဲတွေသူ့ကိုပြန်ပြီးမပြစ်နိုင်တဲ့အချိန်တွင် Baseball ခွင်းထဲကလူတွေကိုထပ်ခါပြစ်ခတ်ခဲ့တာပါခွင်းထဲမှာတော့လွှတ်တော်အမတ်20လောက်ရှိနေပါတယ် Max Carlis နဲ့ DC ရဲတူပြန်သူပြစ်ကတ်လို့နောက်ထပ်ဒဏ်ရာသူတူကတော့လွှတ်တော်ဝန်ထမ်းတူနဲ့အကျိုးတော်ဆောင်တူပါအခုချိန်ထိသူခုလိုဘာကြောင့်တော့ရတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးဘူးလို့အာနာပိုင်တွေကပြောပါတယ် Hodgkinson ရဲ့လူမှုမီဒီယာမှာရေးသားချက်တွေနဲ့သူ့ဆွေမျိုးမိတ်ဆွေတွေကိုသူ့နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့ FBI ကပြောပါတယ်သူဟာ social media ကနေသမ္မတ Trump ကိုခါခါတီးတီးမုန်းချောင်းရေးသားခဲ့တယ်လို့သူကထက်လွှတ်တော်မှ Bernie Sanders ရဲ့ Democratic Party အတွက် Mess သမ္မတလောက်မွဲဆွဲပဲမှာလိုအပ်ပေးခဲ့သူပါ Mr. Sanders ဆရာပြစ်ခတ်တို့စိတ်ပြတ်ကြောင်းနဲ့ဘလို့အကျန်းဖက်မှုမျိုးကိုမှလက်မခံနိုင်ဘူးလို့ပြောပါတယ်
။လန်နာမျိုးရဲ့အဆိုးရွားဆုံးမိလောင်ကျွမ်းမှုကိုမိသားသမားတွေဆက်လက်ငြိမ်းသက်နေခြင်းမှာပဲမိဘလုံခြုံရေးချိုးဖောက်မှုတွေရှိခဲ့နိုင်တဲ့ဆိုတဲ့မိကုံးတွေထွက်ပေါ်လာပြီးဝန်ရွယ်ပူဆွေးမှုကနေဒေါသထွက်စရာတွေဖြစ်လာနေပါတယ်။လန်နာအနောက်ပိုင်းမှာဗုဒ္ဓဟူးနေ့လင်းအားကြီးမတိုင်ခင်ဖြစ်ပွားခဲ့တဲ့24ရက်အဆောက်အဦမိလောင်ကျွမ်းမှုကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတယ်လို့ရဲကဆိုပါတယ်။မိသားသမားတွေတစ်ထပ်ပြီးတစ်ထပ်မိကျွင်းမိကျန်ဆင်းလင်းပြီးအသက်ရှင်ကျန်ရနိုင်သူသေဆုံးသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းဆိုကြပါတယ်။လောင်ကျွမ်းခဲ့တဲ့ Grenfell Tower မှာလူနေအင်္ဂန်120ခန်းရှိပြီးလူမျိုးပေါင်းစုံလူဦးရေ600ထိနေထိုင်ကြပါတယ်။အခုပျောက်ဆုံးနေဆဲအထက်မှာကလေးငယ်အများအပြားပါဝင်ပါတယ်။မင်းနဲ့ပတ်သက်တဲ့လိုက်နာဆောင်ရွက်ဖို့ညွှန်ကြားချက်တွေကဘာပေါ်မှာအတင်းကျပ်ဆုံးချမှတ်ထားတဲ့နိုင်ငံတကာနိုင်ငံမှာအခုလိုမိလောင်ကျွမ်းမှုဟာဘယ်လိုကြောင့်ဒီလောက်ထိလင်းလင်းမြန်မြန်ကူးစက်ခဲ့ရလဲဆိုတာမေးခွန်းထုတ်စရာတွေလည်းရှိနေပါတယ်
။မြောက်ကိုရီးယားနိုင်ငံမှာ18လကြာဖမ်းဆီးထိန်းသိမ်းခံခဲ့ရသူ American College ကျောင်းသားဟာ American နိုင်ငံကိုပြန်လည်ရောက်ရှိလာပါပြီ။မြောက်ကိုရီးယားကနေလင်းနဲ့ American ပြည်ထောင်စု Ohio ပြည်နယ် Cincinnati မြို့ကိုအင်္ဂါနေ့ညကပြန်ရောက်လာတာဖြစ်ပါတယ်။အသက်22နှစ်အရွယ်အော်တိုဝမ်ဘီယာကိုနေရရင်ပြန်ရောက်ရောက်ချင်းမဲ့ဆေးရုံကိုပို့ဆောင်ထားပါတယ်။သူ့မိဘတွေကတော့တားဖြစ်သူဟာတစ်နှစ်ကျော်ကြာသတိမင့်နေတယ်လို့ပြောဆိုခဲ့တာဖြစ်ပြီးတားဖြစ်သူပြန်လွတ်တာကလည်းကျန်းမာရေးအလွှဲပြောင်းပေးတာလို့ပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဝါဒဖြန့်ပိုစတာတစ်ခုကိုဖြုတ်ယူဖို့ကြိုးစားမှုနဲ့ဗာဂျီးနီးယားတက္ကသိုလ်ကျောင်းသားဝမ်ဘီယာကိုမြောက်ကိုရီးယားကထောင်ဒဏ်15နှစ်ချမှတ်ခဲ့တာပါ။ပြီးခဲ့တဲ့မတ်လသူ့မှုကြားနာစစ်ဆေးမှုအပြီးအေးဆေးတိုက်ပြီးပြန်နှိုးမလာတော့ ါဘူးလို့သူတို့ကိုအကြောင်းကြားခဲ့တယ်လို့လည်းမိဘတွေဖြစ်တဲ့ Fred နဲ့ Cindy Wambier တို့ကပြောပါတယ်သူရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့ဝန်ကြီးဌာနရဲ့စီးပင်းစည်းကမ်းတွေအရလို့ဆိုပြီး American နိုင်ငံခြားရေးဌာနကမှတ်ချက်တစုံတရာပေးဖို့ညှင်းဆန်ပါတယ
်2016သမ္မတရွေးကောက်ပွဲမှာဩဇာလွှမ်းမိုးဖို့လှုပ်ဆောင်ခဲ့တာကိုဒဏ်ခတ်တဲ့အနေနဲ့ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူမှုတွေကိုပြန်လည်ပြင်ဆင်ချက်အမေရိကန်အထက်လွှတ်တော်ကဗိုလ်ထုနေ့မှာတခဲနဲ့အတည်ပြုလိုက်ပါတယ်ဒီစဲဒဏ်ခတ်ရေးအရေးယူမှုတွေကိုသမ္မတကရှော့ပေါ်ဆိုင်ငံ့ရုပ်သိမ်းမယ်ဆိုရင်ကွန်ဂရက်လွှတ်တော်ရဲ့သုံးသပ်မှုကိုခံယူရမယ်လို့လည်းအခုပြုပြင်ပြဋ္ဌာန်းချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုလည်းအလားတူပြင်ဆင်နိုင်ဖို့စဉ်းစားနေကြပြီဖြစ်ပါတယ်။အခုပြင်ဆင်ချက်ဟာလက်ရှိရုရှားစွန့်အင်စီမံကိန်းတွေအပေါ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုပုံမခိုင်မာစေမှာဖြစ်ပြီးလူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့ကိစ္စ၊ဆီးရီးယားအစိုးရကိုလက်နက်ထောက်ပံ့တဲ့ကိစ္စ၊မယိုးမဖြောင်းတဲ့ဆိုင်ဘာလူရက်တွေကိစ္စရုရှားထောက်လှမ်းရေးကာကွယ်ရေးနဲ့လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်မှုအသစ်တွေလည်းချမှတ်လာမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့ဒီလိုတစ်ဖက်သက်ဒဏ်ခတ်ရေးယူမှုကဘလောက်ထိရောက်မှုရှိမှလဲလို့မေးခွန်းထုတ်ပြီးဝေဖန်ပါတယ်။ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်တဲ့ဆိုတဲ့ဆိုဆိုကြကို Trump အစိုးရကတောက်လျှောက်ညှင်းဆန်နေတာလည်းဖြစ်ပါတယ
်။ VOA ဗီဂန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOA American တန်ရအမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာစုအားဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်စေဖို့အတွက်တိုင်းရင်းသားတွေရဲ့အခြေခံရပိုင်ခွင့်တွေကိုလေးစားဖို့လိုအပ်တယ်လို့တိုင်းရင်းသားဒေသတွေကလူခွေချိုးဖောက်မှုအခြေအနေတွေအတွက်တာဝန်ခံမှုရှိဖို့ပါလိုအပ်တယ်လို့ Amnesty International နိုင်ငံတကာလူခွင့်အဖွဲ့ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းတိုင်းရင်းသားတွေနေထိုင်ရာဒေသတွေနဲ့မှမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားလက်နက်ကိုင်ပဋိပက္ခတွေကြောင့်ဒေသခံတွေအကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတန်းဆိုးဆိုးဝါးဝါးခံစားနေရဆဲပဲလို့ AI ဖွဲ့ဗိုလ်တပ်ကနေထုတ်ပြန်တဲ့အစိုးရခံစားမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွင်းအပြောင်းလဲတွေရှိခဲ့ပေမယ့်မပြောင်းလဲပဲအရင်တိုင်းရှိနေတာကစစ်တပ်ဖြစ်ပြီးစစ်တပ်ကိုအရသာအုပ်ချုပ်ရေးအောင်မထားနိုင်သေးဘဲပွန့်လင်းမှုမရှိသေးတဲ့ဒီအကြမ်းဖက်မှုတွေဆက်ရှိနေဦးမယ်လို့လည်း AI ဖွဲ့ကပြောပါတယ်။
အိန္ဒိယမြန်မာနှစ်နိုင်ငံကြားလွတ်လပ်စွာသွားလာခွင့်ကိုအကြမ်းဖက်သမားတွေလက်နက်မှန်ကူဖို့အတွက်အသုံးချနေရဆိုတဲ့အတွက်အိန္ဒိယအစိုးရကစိုးရိမ်ကြောင်းပြောကြားလိုက်ပါတယ်။ဒီနယ်စပ်တစ်လျှောက်မှာအကြမ်းဖက်သမားတွေလက်နက်၊မူရင်းဆင်းနဲ့ငွေစက်ကူအတုတွေကူတန်းရောင်းဝယ်နေကြတဲ့အစိုးရအစည်းအဝေးခန်းစားတစ်စောင်ကိုအိန္ဒိယထောက်လှမ်းရေးအဖွဲ့ကပြည်ထောင်ဝန်ကြီးဌာနကိုတင်ပြခဲ့တာဖြစ်ပါတယ်။ဒါကြောင့်အိန္ဒိယပြည်ထောင်ဝန်ကြီးကနှစ်နိုင်ငံကြားလွတ်လပ်စွာသွားလာခွင့်စီမင်းစည်းကမ်းတွေကိုစစ်ဆေးဖို့ကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်။ဒီလွတ်လပ်စွာသွားလာခွင့်အရနှစ်နိုင်ငံနယ်စပ်ကိုဖြတ်ပြီး10မိုင်အထိဝင်ရောက်ခွင့်ပေးထားတာလည်းဖြစ်ပါတယ်
။စင်ကာပူဝန်ကြီးချုပ်လင်ဆန်လင်းရဲ့ညီငယ်နဲ့ညီမတို့ကသူတို့ရဲ့အကူအပေါ်မှာအယုံကြည်မှုရှိဖြစ်လာကြောင်းအစိုးရအဖွဲ့အစည်းတွေကသူတို့ဘက်မှာတိုက်ခိုက်မှုတွေရှိလာမှာကိုစိုးရိမ်တယ်လို့ဗိုလ်တပ်ဦးနယ်မှာပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ရဲ့ညီဖြစ်သူလင်းဆန်ရန်ကသူဟာအခုစင်ကာပူနိုင်ငံတွင်းမှာပဲရှိနေတဲ့ကြောင်းဗိုလ်တပ်ဦးနယ်မှာအစိုးပိုင်းက Reuters သတင်းဌာနကိုပြောပေးမယ်။အနာဂတ်ကမ်းခြေမကိုမမြင်နိုင်တဲ့အတွက်စင်ကာပူကနေထွက်ခွာဖို့ပြင်နေတယ်လို့ဆိုပါတယ်။ရန်ကစီးပွားရေးသမားတပ်ဦးဖြစ်ပြီးလက်ရှိစင်ကာပူအရက်ဖက်လေကြောင်းအာဏာပိုင်အဖွဲ့ဥက္ကဋ္ဌဖြစ်တာဝန်ယူထားသူဖြစ်ပါတယ်။စင်ကာပူအစိုးရကသူတို့ကိုမကျေနပ်ဘဲဆန့်ကျင်လှုပ်ဆောင်မှုနဲ့ပတ်သက်တဲ့အထောက်အထားကိုတော့သူတို့နှစ်ဦးကမပြောသလိုဒီဆွဆွဲချက်တွေလည်းတိကျအတိမပြုသေးနိုင်ကြောင်းဖော်ပြပါတယ်။စင်ကာပူဝန်ကြီးချုပ်ရဲ့ကြေညာချက်ထဲမှာတော့သူ့မိသားစုဆွဆွဲမှုတွေအတွက်ညှင်းဆုံထားတယ်လို့အခုလိုမိသားစုကိုရေးကိုတာကိစ္စလူသိရှင်ကြားဖြင့်လုပ်ခဲ့တဲ့အတွက်စိတ်ပျက်တယ်လို့ပြောပါတယ်။မိသားစုကြားသူတို့ရဲ့ဖခင်လီကွမ်ယူတစ်သက်လုံးနှီးပါနေထိုင်ခဲ့တဲ့အင်ကိစ္စနဲ့ပတ်သက်ပြီးစကားများခဲ့ကြတာဖြစ်ပါတယ်။ပထမဆုံးစင်ကာပူဝန်ကြီးချုပ်ဟာနှစ်ပေါင်း30နှစ်ပါအုပ်ချုပ်သွားတာဖြစ်ပြီး2015မှာကွယ်လွန်သွားတာပါ။ညီညီမငယ်တွေကဒါကိုအထိမ်းအိမ်ကိုအထိမ်းမှတ်ဖြစ်ပြောင်းပြစ်တာလေဖြိုပြစ်ချင်တာဖြစ်ပြီးဝန်ကြီးချုပ်နဲ့သူ့ဇနီးကဒါကိုကန့်ကွက်တာဖြစ်ပါတယ်
။မြန်မာနိုင်ငံလေတပ်အတွက်ပါကစ္စတန်လေယာဉ်ကုမ္ပဏီကပထမဆုံးထုတ်လုပ်တဲ့JF-19 တိုက်လေယာဉ်အမျိုးအစားလေယာဉ်တွေစမ်းသပ်ပြန်တန်းနေရကိုတရုတ်အွန်လိုင်းမီဒီယာမှာတွေ့ရတယ်လို့ james.com မှာရေးသားလိုက်ပါတယ်။မြန်မာနိုင်ငံဟာတစ်စင်းကိုအမေရိကန်ဒေါ်လာ16သန်းတန်ဖိုးရှိတဲ့ဒီတိုက်လေယာဉ်အမျိုးအစား16စင်းဝယ်ယူဖို့2016အစောပိုင်းကသဘောတူစာချုပ်ချုပ်ဆိုခဲ့တာဖြစ်တယ်လို့သံတမန်တွေကကုကပ်ပြီးဖော်ပြပါတယ်။ဒီတရုတ်ပါကစ္စတန်ပူးတွဲထုတ်လုပ်တဲ့တိုက်လေယာဉ်တွေကိုဝယ်ယူတဲ့နိုင်ငံတွေအထက်မှာမြန်မာနိုင်ငံဟာပထမအဆုံးဖောက်တဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ကျွန်တော်ပြင်မနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ဦးကျော်စံသားတို့တင်ပြခဲ့ကြတာပါခင်ဗျာ။ VOA နဲ့ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရောကျွန်တော်တို့ရဲ့ Facebook စာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလှော်တပုတ်နဲ့စတင်ကြပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့ Washington DC မြို့တော်အပြင်ဘက်ကပြစ်ခတ်မှုမှာတင်တဲ့ရန်ရခဲ့တဲ့အမေရိကန်အောက်လွှတ်တော်အမတ်စတီဖန်စကာရီယပ်စ်ရဲ့ကျမ်းမာရေးအခြေအနေအသေးအံဖြစ်နေတယ်လို့သူ့ရဲ့ဆေးကုသမှုခံယူနေတဲ့ဒီဆေးရုံကနေပြောကြားလိုက်ပါတယ်ဒီပြစ်ခတ်မှုနဲ့ပြစ်ခတ်သူလို့ယူဆရတဲ့တနတ်သမားကတော့တည်ဆုံသွားပါပြီဒီကြောင့်လည်းပတ်သက်လို့ကိုကျော်အောင်လင်းပြောပြမှာပ
ါဝါရှင်တန် DC မြို့တော်တောင်ဘက်မှာရှိတဲ့ဗာဂျီးနီးယားပြည်နယ်ကအလက်ဇန်ဒရီးယားဆိုတဲ့မြို့မှာအမေရိကန်ပြည်ထောင်စု Republican အောက်လွှတ်တော်အမတ်စတီဖန်စကာလစ်ပါဝင်တခြား Republican လွှတ်တော်အမတ်တွေနဲ့သူတို့ရဲ့လက်ထောက်တွေမနေ့ကမနေ့ပိုင်းကနှစ်ပတ်လည် baseball ရံမုံငွေပွဲအတွက်အကြိုလက်ကျင့်မှုတွေလုပ်နေတော့ကစားကွင်းချန်စီယိုနောက်မှာရက်နေတဲ့တနတ်သမားကနေပြစ်ခတ်ခဲ့တာပါပြစ်ခတ်မှုဖြစ်ပွားပြီးတော့နိုင်ပိုင်းကြာမှာပဲအဲ့ဒီတနတ်သမားလို့ယူဆတဲ့လူတည်ဆုံသွားတဲ့အကြောင်းသမ္မတ Trump ကအင်ဗီရိုမှာသတင်းတောက်တွေကိုပြောခဲ့ပါတယ်မြို့တော် Washington DC ပြင်ပမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်းရက်တက်ဖွဲ့ဝင်တွေနဲ့ပြန်လည်ပြစ်ခတ်ခဲ့ကြလို့ရတဲ့ဒဏ်ရာနဲ့အဲ့ဒီတနတ်သမားတည်ဆုံသွားခဲ့တာပါအသက်52နှစ်အရွယ်အောက်လွတ်တော်မှတ်စတီဖန်စကဲလစ်ရဲ့တင်ပါကိုတနက်ကြီးစံထိမှန်ခဲ့ပြီးတော့ဝါရှင်တန်ဆေးရုံမှာအခြေအနေကောင်းတယ်လို့သမ္မတ Trump ကမနေ့ကမနေ့ပိုင်းမှာပြောခဲ့ပေမဲ့အခုနောက်ဆုံးသိရတဲ့အခြေအနေတွေအရတော့ဝါရှင်တန် DC မြို့တော်မှာရှိတဲ့ George Washington တက္ကသိုလ်ဆေးရုံမှာဆေးကုသမှုခံယူနေတဲ့လွတ်တော်မှတ်စတီဖန်စကဲလစ်ရဲ့ကျန်းမာရေးအခြေအနေကအသေးအတန်အနေထားမှာရှိတယ်လို့အဲ့ဒီဆေးရုံရဲ့ပြောဆိုချက်တွေအရသိရပါတယ်သမ္မတ Trump ကတော့ဒီပြစ်ခတ်မှုဟာဝါရှင်တန်နဲ့တနိုင်ငံလုံးမှာခံစားနေကြရတဲ့နိုင်ငံရေးသဘောထားကွဲလွဲမှုတွေကိုကျော်လွှားနိုင်မှုသတိပေးလိုက်တာပဲလို့ဆိုပါတယ
် We may have our differences but we do well in times like these to remember that everyone who serves
ကျွန်တော်တို့တွေမှာမတူကွက်ပြတာတွေရှိနိုင်ပါတယ်ဒါပေမဲ့အခုလိုအချိန်မျိုးမှာကျွန်တော်တို့သွေးစည်းညီညွတ်ကြတဲ့နိုင်ငံရဲ့မြို့တော်မှာတာဝန်ထမ်းဆောင်နေကြသူတွေအားလုံးကတိုင်းပြည်ကိုချစ်ကြတဲ့သူတွေပဲဆိုတာကိုကျွန်တော်တို့အားလုံးကအမှတ်ရနေမှာပါ
တနက်တရံရခဲ့ကြတဲ့သူတွေထဲမှာအောက်လွှတ်တော်မတ်စတီဖန်စကဲလစ်အပါအဝင်မြို့တော်ရဲနှစ်ဦးလွှတ်တော်မတ်လက်ထောက်တဦးနဲ့အကျိုးတော်ဆောင်တဦးတို့ပါဝင်ပါတယ်။ဆေးရုံမှာအသေးအံဖြစ်နေတဲ့လွှတ်တော်မတ်စတီဖန်စကဲလစ်ဟာအောက်လွှတ်တော်မှာအမတ်အများစုရဲ့စီကံထိန်သိမ်းဆိုင်ရာဥဆောင်စော်အုပ်ရေးမှူးဖြစ်ပြီးအောက်လွှတ်တော်တွင်မှာတတိယရာထူးအကြီးဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်။တည်ဆုံသွားတဲ့တနက်သမားလိုယူဆသူဟာအသက်66နှစ်အရွယ်ဂျိမ်းစ်ဟော့ကင်ဆန်ဆိုသူဖြစ်ပြီးတော့အယ်လီနွိုင်းပြည်နယ်Belvey မြို့ကဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါတယ် Washington Post သတင်းစာရဲ့သတင်းတွေမှာတော့ James Hawkinson ဟာအိမ်ဆောက်လုပ်ရေးစစ်ဆေးမှုလုပ်ငန်းပိုင်ရှင်တူဖြစ်ပြီး2006ခုနှစ်တုန်းကကိုထိလျောက်စော်ကားမှုနဲ့ရေးယူတာကိုခံရဘူးတယ်လို့ဆိုပါတယ်လူမှုကွန်ရက်သတင်းတွေမှာတော့ James Hawkinson ဟာသမ္မတ Trump ကိုအပြင်းထန်ဝေဖန်သူတူဖြစ်ပြီးပြီးခဲ့တဲ့နှစ် American သမ္မတရွေးကောက်ပွဲအကြိုမဲဆွယ်မှုကာလတွေအတွင်း Vermont ပြည်နယ်ရဲ့အထက်လွှတ်တော်မှ Bernie Sanders အတွက်စေတနာဝန်ထမ်းလုတ်ခဲ့ဘူးလို့ဖော်ပြထားပါတယ်။ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ baseball ကွင်းအတွင်းတခြားလွတ်တော်မတ်တွေနဲ့အတူ baseball လေ့ကျင့်မှုတွေလုတ်ခဲ့ပြီးတော့ခတ်စောစောပြန်ခဲ့တဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ရဲ့ Republican အောက်လွတ်တော်မတ် Jeff Duncan ကတော့ပြစ်ခတ်မှုမဖြစ်ပွားခင်မှာတွေ့ခဲ့ရတဲ့သူတဦးကတည်ဆုံသွားတဲ့တနက်သမားပဲဖြစ်လိမ့်မယ်လို့ဆိုပါတယ်
။ But the gentleman I asked, he said, "Is this the Republican team or the Democrat team practicing?" And I said, "There's Republicans and
အခုလေ့ကျင့်နေတဲ့သူတွေကဒီမိုကရက်တွေလားရီပဘလစ်ကန်တွေလားလို့အဲ့ဒီပုဂ္ဂိုလ်ကကျွန်တော်ကိုမေးတော့ရီပဘလစ်ကန်တွေလို့ကျွန်တော်ပြန်ဖြေခဲ့တယ်။အဲ့တော့သူကကျေးဇူးပဲလို့ပြောပြီးထွက်သွားခဲ့တယ
်။တနက်သမားနဲ့ဆုံခဲ့ရတဲ့အောက်လွှတ်တော်မတ် Jeff Duncanson သတင်းသမားတွေကိုပြန်ပြီးတော့ရှင်းပြခဲ့တာပါ။အဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာဟာသမ္မတအင်ဗီရိုနဲ့6မိုင်ကျော်ကျော်ပဲကွာဝေးပြီးအဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အဖွဲ့ကကင်တွယ်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပါပြီခင်ဗျာ။
ကိုကျောင်းလင်းတင်ပြခဲ့တာပါအခုတော့မြန်မာပြည်ဆိုင်ရာသတင်းလှော်တွေတင်ပြသွားပါမယ်ဒီမြန်မာနိုင်ငံမြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့တိုင်းသားလက်နက်ကင်အဖွဲ့တွေကြားလက်နက်ကင်ပဋိပက္ခတွေဖြစ်ခဲ့တာပြီးခဲ့တဲ့တနှစ်တာကာလအတွင်းပုံမိုးဆိုးရွားလာကြောင်း AI လို့ခေါ်တဲ့လူအခွင့်ရေးအဖွဲ့ကြီးကပြောဆိုသတိပေးလိုက်ပါတယ်ဒီကြောင့်လည်းပတ်သက်လို့မက်ခင်ဖြူတွေကပြောပြမှာပါ
ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ကြိုးစားနေတဲ့မြန်မာနိုင်ငံကမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကလက်နက်ကိုင်ပြည်ပခါတွေကြောင့်တိုင်းရင်းသားပြည်သူတွေဟာအကြမ်းဖက်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုစူးစူးဝဝခံစားနေရဆဲပဲလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကအခုနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ် လက်ရှိမြန်မာအစိုးရဖော်ဆောင်နေတဲ့ညီညာရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းရင်းသားဒေသတွေကအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိဖို့လိုအပ်တယ်လို့တိုင်းရင်းသားပြည်သူတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ Amnesty International အဖွဲ့ကမြန်မာရေးသူတွေတီလော်ရာဟင်းကပြောပါတယ်
We've seen the current government and obviously the previous administration and the same thing make efforts to, obviously convene the nationwide peace process.
လက်ရှိအစိုးရလက်ထက်မှာရောပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်တုန်းကပါနိုင်ငံလုံးဆိုင်ရာညီညာရေးလုပ်ငန်းစဉ်တွေဆောင်ရွက်ခဲ့ကြတာတွေရှိပါတယ်။ညီညာရေးလုပ်ငန်းစဉ်ဆွေးနွေးပွဲကျင်းပတာတနိုင်ငံလုံးအပြည့်ခတ်ရက်စဲရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးတာတွေရှိခဲ့ပါတယ်။ဒါပေမဲ့လို့တကယ်လက်တွေ့အခြေအနေတွေပြောင်းလဲလာတာကိုတော့ကျမတို့မတွေ့ရသေးပါဘူး။လူခွင့်ရေးချိုးဖောက်မှုတွေလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်ခံနေရတာတွေအပြင်စစ်ရာဇဝတ်မှုတွေကလည်းဆက်ပြီးဖြစ်ပွားနေတာပါပဲ။ဒါကြောင့်မလို့ညီညာရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တာဝန်ယူမှုတာဝန်ခံမှုတွေရှိရမှာဖြစ်ပြီးတော့လူအခွင့်အရေးကိုလည်းလေးစားလိုက်နာဖို့လိုပါတယ်။အထူးသဖြင့်တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်ဆိုတာကိုကျမတို့အခိုင်အမာယုံကြည်ပါတယ်လေ။
ပြခဲ့တဲ့နှစ်နဲ့ဒီနှစ်အတွင်းညီညာရေးညီလာခံတွေကျင်းပတဲ့အချိန်ထဲမှာကိုပဲမြောက်ပိုင်းဒေသတွေမှာလက်နက်ကန်ပြပကတွေဆက်လက်ဖြစ်ပွားနေခဲ့ပြီးတော့လက်ရှိအရသာအစိုးရလက်ထက်ပြီးခဲ့တဲ့ဒီနှစ်တာကာလအတွင်းအခြေအနေပို့ပြီးတော့ကျင်းပလာခဲ့တယ်လို့လည်းလော်ရာဟင်းကပြောပါတယ
် Myanmar is undergone a lot of change in recent years but there is one institution that is stubbornly refusing to reform and that is the military
ပြခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံမှာပြောင်းလဲတွေဖြစ်ခဲ့တာမှတ်နေဒါပေမဲ့ပြည်ပြင်ပြောင်းလဲမှုတွေကိုငြင်းဆန်နေတဲ့အဖွဲ့တစ်ခုကဆက်ပြီးရှိနေတော့မှာအဲ့ဒါကတော့စစ်တပ်ပါပဲ။ဒါကြောင့်စစ်တပ်ကိုအရသာအုပ်ချုပ်ရေးလက်အောက်မှာမထားရှိနိုင်သေး၍စစ်တပ်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိသေးသေးတော့အကြမ်းဖက်မှုတွေကိုကျမတို့ဆက်ပြီးတွေ့နေရမှာဖြစ်တယ်လို့အရသာတွေလည်းဒုက္ခရောက်နေကြအောင်ပါပါရှင်။
ဒါကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့တရားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့ကိုလည်း Amnesty International အဖွဲ့ကတိုက်တွန်းထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နှစ်အတွင်းမြန်မာစစ်တပ်ကရဲသားပြည်သူတွေကိုဖမ်းဆီးချုပ်နှောင်ထားနှိပ်စက်ညှဉ်းပန်းတာတပ်ဖြတ်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့ဆိုပြီးဒီ2016ခုနှစ်နိုဝင်ဘာလကုန်ပိုင်းကဖြစ်ရတဲ့ခုမှဆိုရင်တော့ရှမ်းပြည်နယ်နန်းချေဟိုးရွာကအမျိုးသားလူငယ်18ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့အကြောင်းဒီအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစုရနဲ့တက်မတော်ဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ပြည်ခဲ့တဲ့မေလတုန်းကလည်းဒီရှမ်းပြည်နယ်မှာဒေသခံအရက်သား6ဦးကိုမြန်မာစစ်တပ်ကဖမ်းဆီးပြီးတော့နှိမ့်ပန်းနှိပ်စက်နေတဲ့ဗီဒီယိုဖိုင်တစ်ခုထွက်လာခဲ့တယ်လို့အဲ့ဒီတလထဲမှာပဲကချင်ပြည်နယ်ဒုက္ခသည်စခန်းတစ်ခုကလူငယ်3ဦးဟာလည်းမြန်မာစစ်တပ်ရဲ့ဖမ်းဆီးခေါ်ဆောင်တာကိုခံခဲ့ရပြီးတော့တပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါရယ်။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အကြောင်းမြန်မာအစိုးရကရောဒီမြန်မာတပ်မတော်ကပါထုတ်ပြန်ပြောဆိုထားပါရယ်။အခုလိုဖြစ်ပျက်နေတဲ့အခြေအနေတွေအများအဆုံးရက်ဆိုင်ဖို့ပြည်ပခမှာပါဝင်နေတဲ့အဖွဲ့အားလုံးကို Amnesty International အဖွဲ့ကြီးကတောင်းဆိုထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းဒေသပြည်ပခတွေကြောင့်အိုးရေစွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တသိန်းနီးပါးရှိပြီးတော့ဒီပြည်ပခတွေအတွင်းမှာနှစ်ဖက်တက်ဖွဲ့တွေရဲ့မြေမြုံမိုင်းအသုံးပြုမှုတွေကြောင့်ကလေးငယ်တွေအပါအဝင်အရက်သားတွေအများအပြားထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းလဲ Amnesty International အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အရသာပြည်သူတွေအားလုံးခံစားကြရတဲ့မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခအိုးအိမ်စွန့်ခွာထွက်ပြေးရမှုနဲ့နှိပ်စက်ညှဉ်းပန်းမှုအခြေအနေ All the civilians suffer conflict displacement and abuses in northern Myanmar လို့နာမည်ပေးထားတဲ့ဒီကနေ့ထုတ်ပြန်တဲ့ Amnesty International အဖွဲ့ရဲ့အစီရင်ခံစာထဲမှာဒီမြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်ရှင်
။ Mark Kim တွေပြောပြခဲ့တာပါမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပြည့်အဝရှိဖို့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့ပြည်ပအခြေစိုက်မြန်မာသတင်းသက်မက BMA ကပြောဆိုလိုက်ပါတယ်ဂျနီဗာမြို့မှာဇွန်လ23ရက်ကကျင်းပတဲ့လူအခွင့်အရေးကောင်စီအစည်းအဝေးအတွင်းမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပေးထားတယ်လို့မြန်မာအစိုးရကိုယ်စားလှယ်ကပြောဆိုသွားတဲ့ပေါ်တုတ်ပြန်ပြောဆိုလိုက်တာပါဒီအကြောင်းကိုဆက်လက်နားဆင်ရမှာပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇွန်လ14ရက်နေ့ကကျင်းပတဲ့35ကြိမ်မြောက်လူအခွင့်အရေးကောင်စီညီလာခံရဲ့19ကြိမ်မြောက်အစည်းအဝေးမှာမြန်မာအစိုးရကိုယ်စားလှယ်ဦးကျော်သူငင်းကဒီမိုကရေစီနိုင်ငံထူထောင်ရောက်မှာအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမန်တန်ကြီး၃ရက်အဓိကကျသလိုသတင်းမီဒီယာကိုလည်းအရေးကြီးတဲ့မန်တန်တစ်ခုအဖြစ်ခံယူထားကြောင်းပြောသွားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကစားလို့သတင်းလွတ်လပ်ခွင့်ကိုနိုင်ငံတကာအဆင့်မီဖြစ်အောင်ပြုပြင်လာခဲ့ကြောင်းဦးကျော်သူငင်းကဂျနီဗာအစည်းအဝေးမှာရှင်းပြသွားပါတယ်
။ Myanmar commitment to strengthening freedom of expression is more evident with several reforms and achievements, including abolishing pre-publication censorship, allowing publication of private news.
မြန်မာနိုင်ငံမှာလူလတ်စွာထုတ်ဖော်ပြောဆို Green အကောင့်လောင်းတာဝန်ခံလုပ်ဆောင်နေပါတယ်။မြန်မာနိုင်ငံကစာပေစစ်ဆေးရေးအဖွဲ့ကိုဖျက်သိမ်းခဲ့တာအပတ်စဉ်ဇန်နဝါရီကိုရောနေ့စဉ်သတင်းစာတွေကိုပါအရင်ထက်ပိုပြီးထုတ်ဝေခွင့်ပြုခဲ့တာကိုကြည့်မယ်ဆိုရင်နိုင်ငံတကာမှာလိုပဲလူလတ်စွာထုတ်ဖော်ပြောဆိုခွင့်ကိုအလေးထားတယ်ဆိုတာမြင်တွေ့ရမှာဖြစ်ပါတယ်
။ဒါ့အပြင်ပြင်သစ်အခြေစိုက်နေစည်းမကျသတင်းနောက်များအဖွဲ့ RSF ကထုတ်ပြန်တဲ့စာရင်းအရမြန်မာနိုင်ငံဟာ2012ခုနှစ်မှာသတင်းလွတ်လပ်ခွင့်အဆင့်169ရှိခဲ့ရာကဒီနှစ်2019မှာတော့131အဆင့်ထိတိုးတက်လာခဲ့ကြောင်းဦးကျော်သူငင်းကပြောသွားပါတယ်။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာစီအစိုးရလက်ထက်ကတည်းကစာရင်းတိုးတက်လာတာမှန်ပေမဲ့သတင်းသမားတွေပေါ်ဖိနှိပ်တဲ့ဥပဒေတွေဆက်ရှိနေသေးပဲလို့ပြည်ပခြေဆိုင်မြန်မာသတင်းသမားက BMA ရဲ့ဥက္ကဋ္ဌဦးမမောင်မြင့်ကဝေဖန်လိုက်ပါတယ်
။မြန်မာနိုင်ငံရဲ့လက်ရှိဒီသတင်းလွတ်လပ်ခွင့်အခြေအနေကဒီစီအစိုးရခေတ္တအတွက်ဆောက်လို့ရှိရင်တော့တိုးတက်လာတာအမှန်ပါပဲ။နောက်ပြီးတော့ဒီဘက်အစိုးရလက်ထက်ရောက်လာတော့လည်းပဲဒီ NLD အများစုပါလီမန်ကနေပြီးတော့ဒီဥပဒေ19ခုကိုသူတို့ပြင်ဆင်တယ်23ခုကိုသူတို့အသေချမှတ်တယ်။အဲ့ဒီထက်မှာဒီပုဂ္ဂိုလ်ရဲ့လွတ်လပ်ခွင့်နဲ့ပုဂ္ဂိုလ်ရဲ့လုံခြုံမှုကိုဒီအမှတ်ခံတဲ့ဥပဒေမျိုးတွေနောက်ပြီးတော့1950ခုနှစ်ပုံမှန်9ညကိုပေါ့နော်အဲ့ဒါကိုလည်းပဲသူတို့ဖြတ်သိမ်းပစ်ခဲ့တယ်။အဲသို့တော်လည်းပဲဒီ2013ခုနှစ်မှာသူတို့ဒီအတည်ပြုတဲ့ဒီဆက်သွယ်ရေးဥပဒေပေါ့နော် 66 ဂါကြီးပေါ့ဆိုတော့အဲ့ဒါတွေကိုလည်းပဲဒီ NLD ဆွေးရကနေပြီးတော့ဖြတ်သိမ်းခြင်းမပြုသေးပါဘူး။နောက်ပြီးတော့ဒီ2004ခုနှစ် Electronic ဥပဒေကိုလည်းပဲသူတို့ပြန်လဲပြင်ဆင်တာမျိုးတော့လည်းကောင်းဖြတ်သိမ်းတာမျိုးတော့လည်းကောင်းသူတို့မလုပ်ပါဘူး။အထူးသဖြင့်ဒီရဲ့ဘက်မှာကျွန်တော်တို့အများဆုံးတဲ့နမားရခနာတော့ရောက်တာတော့ဒီ66ဂါကြီးပေါ့နော်
ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေတွေကိုလည်းပြင်ဆင်ရေးဆွဲခဲ့ပြီးအဲ့ဒီတည်းမှာသတင်းသမားတွေကိုအကာအကွယ်ပေးတဲ့အချက်တွေပါဝင်ကြောင်းဦးကျော်သူငင်းကဂျနီဗာမှာပြောသွားပါတယ
် In addition the media law and added in 2014 granted the protection of journalists from arbitrary arrest like in many other democratic nations the people of Myanmar
including မှာသတင်းမီဒီယာဥပဒေကိုပြင်ဆင်ရေးဆွဲခဲ့ပြီးအဲ့ဒီထက်မှာတရားဥပဒေမဲ့ဖန်ဆီးတာမျိုးမခံရအောင်သတင်းသမားတွေကိုအကာအကွယ်ပေးထားတဲ့အချက်လက်တွေကိုထည့်သွင်းထားပါတယ်။တခြားဒီမိုကရေစီတိုင်းပြည်တွေမှာလိုပဲမြန်မာလူငယ်တွေဟာလည်းလူမှုကွန်ရက်မီဒီယာကိုလွတ်လပ်စွာအသုံးပြုနေကြပြီးအင်တာနက်ကိုပိတ်ပင်တားဆီးတာမျိုးလည်းမရှိပါဘူး
။တကယ်တော့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပြည့်အဝရှိဖို့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့ BMA ဥက္ကဋ္ဌဦးမမောင်မြင့်ကထောက်ပြပါတယ်။
မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ဟာအပြည့်အဝမရှိပါဘူး။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပြည့်အဝရှိဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့အခြေခံဥပဒေဟာတကယ်ကိုဒီမိုကရေစီကျတဲ့အခြေခံဥပဒေဖြစ်မှသာလျှင်ဒီသတင်းလွတ်လပ်ခွင့်ကိုကျွန်တော်တို့အားလုံးခံစားရမှာပါ။အထူးသဖြင့်ဒီလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေအားလုံးကိုတာဝန်ယူထားတာကထက်တဲ့အတိုင်းအဝိုင်းကတာဝန်ယူထားတာလေ။ဆိုလိုတာကတော့ကျမတို့ဝေဖန်လို့66ဂါကြီးနဲ့တရားစွဲခံရတယ်လို့ဒါမှမဟုတ်လို့ရှိရင်လည်းပဲဒီရုပ်တရက်အဖမ်းခံရပြီးတော့စီစီမင်းမြန်းခံရတယ်လို့သာသဖြင့်ဒါမျိုးတွေရှိတယ်နော်ပြီးတော့ထောင်ကြတာတွေရှိတယ်တကယ်တမ်းပြောမှဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီနိုင်ငံရေးခင်းအကျင်းပြောင်းလဲမှတာရေကိုအလားတူတက်လာမှာကိုကျွန်တော်တို့မြင်ရမှာပါ
မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တရားဥပဒေစိုးမိုးရေးဟာဆက်ဆက်နေပြီးအပြန်အလှန်ထိန်းချုပ်မှုတွေရှိရမှာဖြစ်ကြောင်းလွတ်လပ်စွာပြောဆိုခွင့်ကိုတုံပြီးလူမျိုးနဲ့တိုင်းရင်းသားတွေကြားဘာသာကြားတွေကြားသွေးကွဲအောင်ပဋိပက္ခဖြစ်ပေါ်အောင်ပြောဆိုရေးသားမှုမျိုးကိုရှောင်ကျဉ်ရမှာဖြစ်ပြီးသတင်းသမားတွေအနေနဲ့လည်းသတင်းကျင့်ဝတ်ကိုတိတိကျကျလိုက်နာရေးသားကြဖို့လိုကြောင်းမြန်မာကိုယ်စားလှယ်ဦးကျော်သူငင်းကလူအခွင့်ရေးကောင်စီညီလာခံမှာပြောဆိုသွားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကဂျာတာရီနီမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ပြည်ပရောက်ရှမ်းတိုင်းသားခေါင်းဆောင်တူဖြစ်တဲ့ဦးဟန်ယောင်ဝေကိုမြန်မာပြည်ဝင်ခွင့်ဗီဇာထပ်ပြီးမပေးတော့ဘူးဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာဟုတ်မှန်ကန်မှုမရှိကြောင်းဒီကနေဒါနိုင်ငံကမြန်မာတန်ယုံကပြောကြပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးသမရဆက်ရွှေတိုက်ရဲ့တာဦးဟန်ယောင်ဝေဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်ဩဇာလွှမ်းမိုးမှုတိုးလာနေတဲ့အတွက် NLD အစိုးရကအမည်မဲစီရင်ထည့်သွင်းထားတာဖြစ်နိုင်ကြောင်းဒီသတင်းမီဒီယာတွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရေးသားခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့ Main Engine ကအပြည့်စုံပြောပြမှာပါ
ကနေဒါနိုင်ငံသားဖြစ်ခံယူထားတဲ့ဦးဟန်ယောင်ဝေရဲ့ပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုကိုလုံယုံလုံစင်အတိုင်းတန်ယုံဘက်ကဆောင်ရွက်နေပြီးခွင့်ပြုချက်ရဖို့စောင့်ဆိုင်းနေတာသာဖြစ်ကြောင်းကနေဒါနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိသူတဦးကအခုလိုပြောပါရယ
်လောလောဆယ်ကတော့ခွင့်ပြုမယ့်ကိုစောင့်ဆိုင်းလျက်ရှိပါဗီဇာညွှန်ကြားချက်နဲ့အညီကျမတို့ကအစဉ်အဆက်တင်ပြထားပြီးဖြစ်တယ်ဒါကြောင့်မို့ကျမတို့ကဘယ်လိုခေါ်မလဲဗီဇာရနိုင်ခြင်းမရခြင်းနိုင်ခြင်းဆိုတာကကျမတို့တင်ပြထားတဲ့ ဟိုနေလေအထက်ရရှိတွေကသူတို့ဆုံးဖြတ်ချက်ကတော့အခုထိစောင့်ဆိုင်းနေသေးပဲဖြစ်ပါတယ်ကျွန်တော်တို့ဘာမှထပ်ပြီးတော့ဟိုပြောကြားလို့မရပါဘူး
ဥဟန်ညာဝေကိုအရင်သမရဦးသိန်းစိန်လက်ထက်ကလေးက MJEV လို့ခေါ်တဲ့အကြိမ်ကြိမ်ပြန်လည်ဝင်ရောက်ခွင့်ရှိတဲ့တစ်နှစ်ဗီဇာတက်တန်းနဲ့၃ကြိမ်ထုတ်ပေးခဲ့ဘူးကြောင့်နဲ့ဒီတစ်ကြိမ်မှာလဲလုံယုံလုံစင်အတိုင်းဆောင်ရွက်ပေးနေကြောင်းတန်ယုံတာဝန်ရှိသူကအခုလိုဆက်ပြောပါတယ
်။အခုတို့ခါတိုင်းလဲတို့တွေအရင်တော့ကလဲတို့လာလျှောက်ဘူးတယ်ဒီ data byte တို့ပါတို့ကလေဟောနှစ်ခါသုံးခါတော့တော်ရှိပြီရှင်းတယ်။အဲဒီတော့ကလဲအစဉ်စဉ်အလိုတစ်နှစ်ပြီးတိုင်းပြီးတိုင်းအလိုကောင်းစင်ညွှန်ကြားချက်နဲ့ကြီးကျမတို့ကရှောက်ရတဲ့သဘောထားရှိပါတယ်။ဘာလို့ဆိုတော့တို့ကဗီဇာကဟိုနေ MJEV ကတစ်နှစ်ပေးတဲ့အတွက်ကြောင့်လေ
။ April 24ရက်နေ့ကလေးကပြည်ဝင်ခွင့်ဗီဇာရှောက်ထားတဲ့ဥဟန်ညာဝေကိုဇွန်လ1ရက်နေ့မှာသူ့ကိုဗီဇာထုတ်ပေးဖို့ခွင့်ပြုချက်မရကြောင်းကနေဒါရှိမြန်မာတန်ယုံကအကြောင်းကြားလာခဲ့တယ်လို့သတင်းမီဒီယာတချို့ကဖော်ပြခဲ့ကြပါတယ်။ VOA မြန်မာပိုင်းအနေနဲ့ဥဟန်ညာဝေကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဖုန်းကင်ဖြေဆိုမဲ့သူမရှိခဲ့ပါဘူး။ဒီတော့တွင်9ရက်ကြာကနေဒါချစ်ချီရေးခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကသူ့အစိုးရလက်ထက်မှာနိုင်ငံရေးအရာအမြင့်မဲဆင်းကိုပယ်ဖျက်ခဲ့ပြီးဖြစ်ကြောင်းအခုလိုပြောသွားပါတယ်
။ကျမတို့အစိုးရတဖွဲ့ကလေးကနိုင်ငံသားရေးယုံမှာကျမတို့မူဝါဒချပြတာပါနိုင်ငံသားရေးယုံကနေပြဆွတ်လိုက်တဲ့ကျမတို့တန်တမာများကတို့ကဘာတဖွဲ့မှာရှိတဲ့တန်ယုံနေတန်ယုံဝန်တန်းနေရဲ့အဓိကအလို့တစ်ခုဟာကျမတို့ရဲ့ပြည်သူပြည်သားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့နောက်ပြီးတော့ကျမတို့ပြည်သူပြည်သားဆိုတဲ့အထက်မှာအရင်တော့ကနိုင်ငံသားဖြစ်ခဲ့ရတယ်အခုတခြားနိုင်ငံသားဖြစ်သွားလို့ဆိုပြီးတော့ခွဲခြားခြင်းမရှိပဲနဲ့ကျမတို့ကနေပြီးတော့ကိုယ့်ရဲ့မိသားစုတစ်ဖွဲ့နွေးနွေးချွေချွေကြိုဆိုရမယ်လက်ခံရမယ်ဆက်သွယ်ရမယ်ဆိုတော့ကျမတို့မူဝါဒချပြီးသားပါအဲ့ချပြီးသားအတိုင်းပဲကျမတို့တာယုံနေရလည်းလုပ်နေပါတယ်
ဒါပြင်ပြည်ပမှာအကြောင်းမျိုးမျိုးကြောင့်နိုင်ငံသားဖြစ်ခံယူထားသူတွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာရှိနေတဲ့မြန်မာတန်ယုံတွေနဲ့မိမိတို့သိလိုတဲ့အချက်တွေကိုဆက်သွယ်မေးမြန်းနိုင်ကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောပါဗျ။
အဲ့တော့တကယ်ပဲကျမတို့နိုင်ငံရဲ့လက်ရှိအခြေအနေကိုသိကျင်နေဆိုလို့ရှိရင်အဲ့ website ကိုကြည့်ပါ။ကျမတို့ဟာဒီလိုအမေဆင်းလုပ်ထားတယ် blacklist လုပ်ထားတယ်ဆိုတော့ကိုနိုင်ငံရေးရကျမတို့မလုပ်တော့ပါဘူး။ visa မပေးတာဟာကျမတို့တာမား visa တွေပေးပါတယ်။တချို့ခဏခဏဝင်လိုက်ထွက်လိုက်ပါလို့ multiple entry ကြတော့ဒါသူ့ရဲ့အလုပ်ပေါ်မှာမူတည်ပြီးတော့ပေးပါလေ။နောက်တချို့ကြတော့ Interpol ကနေပြီးတော့ကိုယ်သတ်မှတ်ထားတဲ့လူမဲဆင်းမှာထည့်ထားတဲ့လူတွေတော့ကျမတို့မပေးပါဘူး။တာနေချာနဲ့အရင်တုန်းကတော့ဘယ်နိုင်ငံရေးလှုပ်ရှားမှုမှာပါခဲ့လို့ဘယ်နိုင်ငံရေးပါတီနဲ့ဆက်သွယ်မှုရှိလို့ဆိုပြီးတော့မပေးတာတွေလည်းကျမတို့မရှိတော့ပါဘူး။ဒါပေမဲ့ကျမတို့နိုင်ငံကိုပြန်ပြီးတော့သွားပြီးတော့အလေသွားခြင်းတဲ့လူတွေအတွက်လည်းခက်ခဲမရှိပါဘူး။ကျမတို့တာယုံ website ကိုကြည့်လို့ရှိလို့ရှိရင်အများကြီးတွေ့ရပါလိမ့်မယ်။နောက်ပြီးတော့အဲ့ဒီထက်မှကိုလိုချင်တဲ့အခြေအနေကိုသိချင်တဲ့ကိစ္စတွေမပေါ့လို့ဆိုရင်တာယုံနဲ့ဆက်သွယ်ပါ
။အခုလိုဥဟန်ညာဝေကိုဗီဇာတက်တန်းထပ်ပြီးတိုးမပေးတော့ဘူးဆိုတဲ့သတင်းတွေထွက်လာတဲ့အပေါ်မှာတော့တိုင်းနာလက်နက်ကိုင်ဖွဲ့တွေပေါ်သူ့ရဲ့ဩဇာတိုးလာခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုမှုတွေရှိခဲ့ပါတယ်။အထူးသဖြင့်နေဆက်ဒေသတွေမှာရှိနေတဲ့လက်နက်ကိုင်တိုင်းနာအဖွဲ့တွေကိုထောက်ပံ့မှုနဲ့အကြံဉာဏ်ပေးမှုတွေမှာသူ့ရဲ့အခန်းကဏ္ဍဟာဆယ်စုနှစ်နဲ့ချီးပြီးအရေးပါခဲ့တယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွင်းသူ့ရဲ့ပါဝင်ပတ်သက်မှုဟာအငင်းပွားပွဲရာဖြစ်နေတယ်လို့လည်းဝေဖန်မှုတွေရှိနေတာပါ။မြန်မာဒီမိုကရေစီရေးပြည်ပမှာဥဆောင်လှုပ်ရှားခဲ့တဲ့ NCGUB ခေါ်အဝေးရောက်ညွန်ပေါင်းအစိုးရဖွဲ့မှဥဟန်ညာဝီဟာအဓိကအခန်းကဏ္ဍကပါဝင်ခဲ့တယ်လို့အရင်နော်ဝေးခြေဆိုင် DBB အတန်လွင့်ဌာနကိုတီထောင်သူတွေထဲမှလည်းပါဝင်ခဲ့ပြီးဘယ်လ်ဂျီယံခြေဆိုင်ဥရောပမြန်မာရုံးရဲ့ညွှန်ကြားရေးမှူးအဖြစ်လည်းတာဝန်ထမ်းဆောင်ခဲ့ပါတယ်သမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့အရသားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်ဥဟန်ညာဝေဟာမြမငိမ့်ငယ်ဖြစ်စင်မှာထဲထဲဝင်ဝင်ပါဝင်ခဲ့ပြီးပြည်ထောင်စု Institute ဆိုတဲ့အဖွဲ့ကိုပြည်တွင်းမှာတည်ထောင်ခဲ့ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 kHz 633ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 595တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့အတူသူယုံကြည်အားကဏ္ဍကိုတင်ဆက်မဲ့ပြင်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
အာနာလွန်ဆော့ဝဲရရှိနေတယ်အဲ့တော့အာနာလွန်ဆော့ဝဲရဲ့နောက်ွယ်မှာအဲ့ဒီခုနပြောတဲ့ကျွန်တော်ဟိတ်စပီးချ်တွေပေါ်ဆရာရဲ့သူ့ဖွဲ့စည်းတဲ့မှာအချင်းချင်းပြိပက်ကဖြစ်အောင်
မကြခင်နောက်ပိုင်းမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆွေးနွေးထားတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဒီတာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဒေါ်လလတန်းနဲ့ဦးကျော်စန်းသားတို့ကပြောပြကြမှာပါ
မြန်မာပြည်ထဲမှာတရုတ်နဲ့ရှင်နိုင်ရေးဆိုတဲ့ခေါင်းစဉ်နဲ့ပါကစ္စတန်ဆိုင်ရာအိန္ဒိယသမ္မတကြီးအညင်စာဂျီပါရာသာဆာရာဖီရေးသားထားတဲ့ဆောင်မကို thehindu.com မှာဖတ်ရပါတယ်ဒေါန်ဆန်စုကြည်ရွေးကောက်ပွဲနိုင်ပြီးတာဝန်ဆိုင်ယူတော့တိုင်းဒေသလက်နက်ကိုင်ပြည်ပခညဉ့်ညံ့ရင်နဲ့စီပွားရေးအခြေအနေကောင်းဖို့အခြေအနေဖန်တီးရေးဆိုတဲ့ဦးစားပေးနှစ်ရက်ချမှတ်ခဲ့ပါတယ်။ညဉ့်ညံ့ရေးအတွက်ဒေါန်ဆန်စုကြည်ရဲ့ကြိုပမ်းမှုကိုတူရကီမလေးရှားစတဲ့မွတ်စလင်နိုင်ငံတွေကအသိမှတ်မပြုဘဲရိုဟင်ညာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်တယ်လို့ဆိုဆွဲပြီးဖိအားပေးကြပါတယ်။ဂျပန်နဲ့အိန္ဒိယကတော့မြန်မာပြည်တွင်းရေးပြဿနာကိုနားလည်ကြောင်းပြသကြပြီးတရုတ်ကတော့ဒီပြဿနာမှာကြားဝင်ဖြန့်ဖြေးပေးဖို့ကန့်လန့်ခဲ့ပါတယ်။မြန်မာနိုင်ငံတိုင်းဒေသပြဿနာအပေါ်တရုတ်ချင်းကပ်မှုဟာမြန်မာကိုသူ့ရင်ခွင်နဲ့အတင်းဆွဲသွင်းနေတယ်လို့ဖြစ်နေပါတယ်။အိန္ဒိယသမုဒ္ဒရာစုထွက်ပေါက်ဖြစ်လဲမြန်မာနိုင်ငံကိုတရုတ်ကယူဆထားပါတယ်။အစောပိုင်းကဒေါ်အောင်ဆန်းစုကြည်အနောက်ဘက်ကိုရိမ့်တယ်လို့ဆိုရင်မှုတွေရှိခဲ့ပေမဲ့တရုတ်ကလိမ္မာပန်းနတ်စွာနဲ့ပဲဒေါ်အောင်ဆန်းစုကြည်ကိုဆွဲဆောင်ပြီးညဉ့်ဉန်းရေးကိစ္စမှာနေရာယူနိုင်ခဲ့ပါတယ်။ UWSC ကိုလည်းညဉ့်ဉန်းရေးညီလာခံတက်စေခဲ့ပါတယ်။အခြေခံအဆောက်အဦတည်ဆောက်ရေးမှာတရုတ်ရဲ့ယင်းနှိမ့်မြုံနံမှုကတော့1990ပြည့်လွန်ကလေးကစတင်လာခဲ့ပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာဒေသခံတွေရင်ဆိုင်ရတဲ့ပြဿနာတွေကိုတော့သူတို့သိလေ့မထားကြပါဘူး။အိန္ဒိယဟာမြန်မာနိုင်ငံနဲ့ပုံမှန်ဆက်လက်ဆက်ဆံရေးရှိပြီးအိန္ဒိယစစ်တပ်ဟာအစဉ်လာအဖြစ်မြန်မာစစ်တပ်နဲ့ရင်းနှီးပါတယ်။အခုခါအိန္ဒိယအရှေ့မြောက်ကခွဲထွက်ရေးအုပ်စုတွေကိုတရုတ်ကတိုက်စစ်အကူအညီပေးလို့အိန္ဒိယပြဿနာတက်နေရပါတယ်။အိန္ဒိယဟာလက်နက်ထောက်ပံ့တဲ့နေရာမှာအခြေခံအဆောက်အဦတည်ဆောက်တဲ့နေရာမှာတရုတ်ကိုမစင်နိုင်ဘူးဆိုတာနားလည်သဘောပေါက်ဖို့လိုအပ်ပါတယ်။ဥပမာတရုတ်တွေပါကစ္စတန်မှာထုတ်လုပ်တဲ့ JF-17 ကိုအိန္ဒိယရဲ့အပေါ်စားတိုက်လေယာဉ်တွေမစင်သာသလိုစီးပွားရေးအရာစစ်တွေစိတ်ကန်းတို့ကလဒန်မြောင်းသွားလာရေးစီမံကိန်းစတာတွေလည်းနှေးကွေတာနှေးကွေပြတ်တာပြတ်ဖြစ်နေကြပါတယ်။ကန့်လွန်သဘာဝတန့်ွေရှာဖွေဖို့အခွင့်အရေးကိုတန်တမာနီးနဲ့ကြိုးစားဆောင်ရွက်နိုင်ခဲ့ပေမဲ့အိန္ဒိယဘက်ကစွန့်ရည်ညံဖျင်းလို့လက်တွေ့မအောင်မြင်ခဲ့ပါဘူး။အိန္ဒိယဖို့အဓိကကျေးဇူးတင်ခံရမယ့်ကိစ္စကတော့မြန်မာပြည်သူတွေကိုအသက်မွေးဝန်းကျင်သင်တန်းနဲ့ပညာရေးအထောက်ပံ့တွေပေးဖို့ပဲဖြစ်ပါတယ်။အိန္ဒိယနယ်စပ်တစ်လျှောက်မှာမြန်မာလူအသိုင်းအဝိုင်းတွေအတွက်ပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးအသေးစားကြည့်ရောဆက်မှုလုပ်ငန်းစတာတွေကိုအလေးထားပြီးစဉ်းစားသင့်တယ်လို့ရည်သားထားပါခင်ဗျာ
။ခုဆက်လက်တင်ပြပေးမှာကတော့ The Hindu သတင်းစာကြီးမှာမြန်မာနိုင်ငံမှာယဉ်ကျေးစီရေးကိုစောင့်စားနေတယ်လို့ဒေဝရတဲ့ကောင်းကြီးနဲ့မြန်မာနိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးဟောင်းရာဂျစ်ဘတ်တရာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဒုတိယကြိမ်ကျင်းပခဲ့တဲ့27ပင်လုံညီလာခံကြီးကို6ရက်ကြာကျင်းပခဲ့ရမှာခမ်းမတဲ့မာယောအပြင်းမာပါအတော်လေးအခြေတည်ဆူးနေမှုတွေရှိခဲ့တဲ့အတွက်မြို့သားယဉ်ကျေးစီရေးရဲ့အောင်မြင်မှုအတိုင်းအတာကိုခံမမယ်ဆိုရင်တော့အတွင်းကြကြလေးလာဖို့လူတဲ့အကြောင်းထောက်ပြရေးသားထားပါတယ်။ဒီနီလာကမှာအခြေခံနှစ်ချက်ရှိပါတယ်။တစ်ချက်ကတော့ညီညာရေးဖော်ဆောင်မှုမှာပါဝင်ခဲ့ကြတဲ့သုံးဖွဲ့ဆိုင်ဖြစ်တဲ့စစ်တပ်ပါဝင်အစိုးရနိုင်ငံရေးပါတီတွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့အုပ်စုတို့ပါဝင်တဲ့အခမ်းအနားကဏ္ဍပဲဖြစ်ပါတယ်။ဒီနေရာမှာတော့အောင်မြင်မှုဟာအကန့်အသတ်ရှိတာတွေ့ရတဲ့အကြောင်း NCA လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့လက်နက်ကိုင်အဖွဲ့တွေအနေနဲ့တရုတ်ရဲ့အံတမန်ရေးဖိအားပေးမှုကြောင့်ဒီနီလာခံရဲ့ဘေးဘက်မှာပါဝင်တယောက်ခွင့်ရကြတာဖြစ်ပါတယ်။ဒုတိယပင်လုံနီလာခံရဲ့အောင်မြင်မှုကတော့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအတွက်စစ်တပ်အပါအဝင်အဖွဲ့အားလုံးတို့ကလက်ခံဆွေးနွေးခဲ့ကြတဲ့အချက်ပဲဖြစ်ပါတယ်။အရင်ကဒီအကြောင်းဟာစစ်တပ်တွေမဖြတ်ရလို့တားထားတဲ့မြင့်ညီပဲဖြစ်ခဲ့တယ်လို့ဆောင်းပါရှင်ကထောက်ပြထားပါတယ်။27ပင်လုံနီလာခံကြီးရဲ့ဒုတိယထူးခြားမှုကတော့တရုတ်ရဲ့ပါဝင်မှုအခန့်ကန်တာထင်ရှားလာတဲ့အချက်ပဲဖြစ်ပါတယ်။ညီလာခံကျင်းပမီကဒေါ်ဆန်းစုကြည်ဟာပေကျင်းမှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတရုတ်သမ္မတကလည်းငင်းချင်ရေးမှာတရုတ်ကဆက်ပြီးအကူအညီပေးသွားမှာဖြစ်တယ်လို့အာမခန့်ချက်ပေးခဲ့တယ်လို့တရုတ်ဝန်ကြီးချုပ်နီခေချောင်းနဲ့တီးခြားဆွေးနွေးခဲ့ကြမှာလည်းမြန်မာနိုင်ငံရဲ့အခြေခံရန်တရားအဆောက်အဦစီမံကိန်းတွေကိုအကူအညီပေးမဲ့အကြောင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒ
ဒါကြောင့်လဲလမ်းမဲ့သတင်းပတ်တွေမှာအခြေအနေဟာပိုပြီးပေါ်လွင်လာဖို့ရှိပါတယ်တိုက်ပွဲတွေဆက်မဖြစ်ဘူးအခြေတင်ဆွေးနွေးမှုတွေပြန်စတင်နိုင်မယ်ဆိုရင်တော့ညီညာရေးရည်မှန်းချက်ဟာ2020လောက်မှာတော့အပြေထွက်နိုင်မှုရှိတဲ့အကြောင်းဆောင်းပါရှင်ကရေးသားထားပါတယ်ရှင်
တို့ရှိမြခင်အခုရာသီတွင်မုတ်တုံမိုးနဲ့အတူရန်ကုန်မြို့ပြရေကြီးမှုတွေကြောင့်ရန်ကုန်မြို့ကန်တွေမှာတွားရည်လာရည်တင်မကပဲနဲ့စားဝတ်နေရည်ထိခိုက်မှုတွေပါကြုံတွေ့လာရပါတယ်ရန်ကုန်မြို့ပြဖွံ့ဖြိုးရေးနဲ့အတူပဲနှစ်ဆင်လိုလိုအဓိကလမ်းမကြီးတွေမြို့ရင်းချက်ကွက်တွေမှာရေလွှမ်းမှုခံရတဲ့ဘီးစိုးကိုဘယ်လိုမျိုးဖြေထုတ်ကောက်ကဲပြင်ဆင်နိုင်မလဲလာမယ့်စနေညပိုင်းဒဲလီလိုက်အစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုသူတွေ view ကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်မိမိတို့ရဲ့အမြင်မိမိတို့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA Facebook Seminar မှာလည်းမှတ်ချက်ရေးသားထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သွားရှိမှုကိုကြိုဆိုပါရခင
်ဗျာ။ဒါမဲ့စနေညာ VOA တရားရည်လေးလိုင်းအစီအစဉ်မှာသွားရှိနေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ကပို့ချမှာဖြစ်ပါတယ
်ဒီဂရမ်နဲ့ကျင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go go up up go up ကအပေါ်ကိုတက်သွားတာ in in sMOKE smoke ကဒီနေရာမှာမိကိုအသွင်ဆိုတော့စကိုက်ထုံရဲ့လုံကောက်ဒီပေကတော့မိကိုအသွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိကိုအသွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြာပဲကျန်ရခဲ့မဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့ idiom အဓိပ္ပာယ်ကတော့အချီနီအလဟတ်တကျန်ရတာမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျွန်တော်ရဲ့စိတ်သိပံသူတေသနပြုစုမှုကလမ်းဝဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအလုံးလဟတာဖြစ်ခဲ့ရတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နှားစီကြည့်ရအောင်။
Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သည်များ၊စူဆောင်းခဲ့သည်များ၊လဟတာဖြစ်ရတဲ့အလုံးဆုံးရှုံးသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Go up in smoke.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ပို့ချခဲ့တာဖြစ်ပါတယ်အခုတခါတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ပါ The Voice Channel မှာကြည်တောင်စုတစ္ဆာဆိုတဲ့တရော်စာရေးသားပြီးတော့ဖန်ဆီးအရေးယူပြီးအမုန်းတရားဖြန့်ချီဟောပြောနေသူတွေကိုကြတော့လွတ်လပ်ခွင့်ပေးထားတဲ့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာမှန်ကန်မှုမူမှန်မှုရှိပါရဲ့လားလက်နေရှိသူတွေရောဩဇာရှိအာဏာရှိတဲ့သူတွေပါမီဒီယာလွတ်လပ်ခွင့်ကိုအတိမတ်ပြုကြပါရဲ့လားဆိုတာ BNI အတိုင်းမင်ကန်အက်ဒီတာဦးစင်လင်းနဲ့လူအခွင့်ရေးရှင်တွေဦးသိန်းသန်းဦးတို့နဲ့ဦးကျော်စံသာဆွေးနွေးထားပါတယ
်မနက်ကမှဒီမိုကရေစီအရရွေးကောက်တင်မြှောက်တဲ့အစိုးရတက်လာပြီးကြတဲ့ကမီဒီယာဟာလွတ်လပ်ခွင့်ရှိလာတဲ့ဆိုပြီးတော့အတော်လေးအတက်လာကြပါတယ်နိုင်ငံတကာမီဒီယာလူလခွင့်တိုင်းတာတဲ့ဇာတ်ထဲမှာလည်းမြန်မာနိုင်ငံအဆင့်အများကြီးတက်လာပါတယ်2019မှာကိုကြည့်မယ်ဆိုလို့ရှိရင်အစ်တောင်အရှမှာဖိလစ်ပိုင်နဲ့အင်ဒိုနီးရှားပြီးရင်ထိုင်းတို့ဘာတို့ရဲ့အထက်မှာမြန်မာနိုင်ငံရှိနေပါတယ်ဆိုတော့အသေးစိတ်ဒီကိုကျွန်တော်မပြောခင်မြန်မာနိုင်ငံမှာမီဒီယာလူလခွင့်ဟာဒီနှစ်တွေအတွင်းမှာဇက်တိုက်ဇက်တိုက်တစ်နှစ်ပြီးတစ်နှစ်တိုးတက်လာတယ်လို့အကြံပြင်ပြောနိုင်ပါသလားခင်ဗျာဆရာဦးစင်လင်းစပြောပါခင်ဗျာ
ကျွန်တော်တို့ဒီသတင်းစာနဲ့စာနယ်ဇင်းတွေကိုအမှတ်တမဲ့အကြံပြင်ကြည့်ရင်တော့အရင်ကနှိုင်းရှင်ပြီးတော့တော်တန်လွတ်လပ်လာတယ်လို့ကျွန်တော်တို့ပြောကြရတာပေါ့ရှာရဲ့ဟိုတုန်းကတော့ကျွန်တော်တို့လွတ်လပ်လပ်သတင်းစာတွေကမထုတ်ခဲ့ရဂျာနယ်တွေကလည်းဒီစစ်စည်းရေးဖြတ်တာဆိုတော့အခုတော့ကျွန်တော်တို့စစ်စည်းရေးမရှိတော့တာအပါအဝင်ဒီဂျာနယ်တွေစာအုပ်စာတွေလွတ်လပ်ကူထုတ်လို့ပြလို့ရလာတဲ့အနေအထားလေးပေါ်ကြည့်ရင်တော့ဟိုအစ်အစိုးရတွေလည်းဆက်နေစာရင်တော့တော်တော်လေးမြင်လာတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ဆရာဦးသိန်းသန်းဦးခင်ဗျာဒီမှာနိုင်ငံတရားဥပဒေအရကောမီဒီယာလွတ်လပ်ခွင့်ကိုဘယ်လောက်များအကာအကွယ်ပေးပါလဲခင်ဗျာအခုခါမှာလွတ်လပ်ခွင့်ရှိလာအောင်တရားဥပဒေနဲ့ကိုပြဋ္ဌာန်းပြီးတော့ကာကွယ်ပေးထားပါလားခင်ဗျ
ာဒီပေးမထားတဲ့အပြင်ကျွန်တော်တို့မီဒီယာတွေတရားစွဲတဲ့ကိစ္စတွေလည်းမရဘူးဒီဒုလူဆွတ်တက်တာလည်းဆိုတော့လည်းပဲဒီပြည်တော်စုတရားစီရင်စနစ်ဆိုတာဒါကအရင်ဆန္ဒရှင်ဆွတ်တက်တဲ့ကရေးဆွဲထားတဲ့ဥပဒေတွေပဲအဲ့ဒီမှာလည်းပဲဒီမီဒီယာတွေကိုကာကွယ်ဆုံးဆုံးတယ်ဆိုတဲ့ဟာမျိုးမရှိဘူးကြနောက်တော့ကျွန်တော်တို့ရဲ့လွတ်လပ်ခွင့်နဲ့ပတ်သက်လို့အကြီးကြီးဆိုင်ရာနိုင်ငံရေးနဲ့ကုမ္ပဏီဆိုင်ရာသဘောတူစာချုပ်ကိုလည်း ICC ကအဲ့ဒါမျိုးတွေပဲကျွန်တော်တို့အစိုးရကလက်မှတ်မထိုးရသေးတဲ့အတွက်ဒီနိုင်ငံသားတွေအပါအဝင်မီဒီယာသမားတွေအတွက်ကာကွယ်ထားတဲ့ဥပဒေလုံးဝတော့မရှိဘူးလို့ပဲကျွန်တော်တို့ပြောရမှာပါ။
အရင်တုန်းကမရှိခဲ့တဲ့ဥပဒေမျိုးမီဒီယာလွတ်လပ်ခွင့်ကိုတမင်ရည်ရွယ်ပြီးတော့မီဒီယာလွတ်လပ်ခွင့်ဥပဒေတော့မရှိဘူးလားခင်ဗျာ။
အဲ့ဒီအရာတွေကရှိပါတယ်လေဒါပေမဲ့အဲ့ဒီမီဒီယာဥတွေကမသုံးဘူးလားဆွဲလို့ရှိရင်အဲ့ဒီမီဒီယာဥတွေလမ်းကြောင်းအရာသွားမှာဥပမာအားဖြင့်ကျွန်တော်တို့ဒီ The Voice မှာပေါ်ပြတဲ့ကြည်အောင်သူသစ္စာနဲ့ပတ်သက်လို့တရားဆွဲတဲ့အခါမှာဒီ press ကျောင်းအရာသွားမှာမသွားဘူးကြမသွားဘဲနဲ့ဒီပြင်းထန်တဲ့ဆုံးဆောက်ကားကြီးပဲသုံးရတာအဲ့တော့မီဒီယာဥတွေကပြတ်တန်းထားတယ်ဆိုတော့ညာတယ်ပဲအဲ့ဒီအရာကသိပြီးတော့အသုံးမတည်လာဘူးတော့သုံးနေတဲ့အခါကျတော့ရှင်အပြင်ထိုင်နဲ့နော်ပြင်းပြင်းထန်ထန်လုပ်ကျင်တဲ့အခြားဥတွေတွေတုံးတော့ကျွန်တော်တို့တွေ့ရပါတယ
်။ The voice မှာ the user setter ရေးတာကိုအနာရှိရဲ့အဆိုင်ဝိုင်းအနေနဲ့ဘာဖြစ်လို့ထောက်တော့အကဲဆက်เสียဖြစ်ရလဲခင်ဗျာ။ကျောက်ဥစဉ်လင်းပြောပါခင
်ဗျာ။ဒီကတော့အကဲဆက်တယ်ပဲပြောရမှာပေါ့။ရောင်မြစ်တူးတော့ပုံစံပေါ်ရဆိုလိုပေါ့ဆရာ။အခုဒီကိစ္စကဘယ်ထိသွားမလဲဆိုရင်ကျွန်တော်တို့2000ဖွဲ့စည်းပုံထိသွားမှာဟုတ်။အခုကလည်းပဲ NLD အစိုးရကကျွန်တော်တို့ဒီအနာရတယ်ဆိုတော့ညာလည်းပဲကျွန်တော်တို့အောက်ကရန်နေရာကြီးကအရင်ရန်နေရာအဟောင်းကြီးပဲဆရာရယ်အဲဒီကဝင်းကြီးပဲအသည့်ဖြစ်ပြီးတော့ရန်နေရာကရန်နေရာဘီကိုကရန်နေရာအရင်အဟောင်းမယ်အခုကိစ္စကကျွန်တော်တို့အရသာဆိုတာ NLD ကတော့ကြီးမဟုတ်ပြီမယ်လို့တစ်ခါကဆိုရင်စိတ်ကြီးမားနေတဲ့ဒီတက်မတော်အတိုင်းကတော့ဒီတက်မတော်ကိုလည်းကြီးလိုက်လာတယ်လို့ယူဆရင်တော့တို့ကတော့နည်းလေးမှလေးတိုက်မခံတဲ့သဘောမျိုးရှိရဆရာပြောလို့ရှိရင်ကျွန်တော်တို့2000ဖွဲ့စည်းပုံအထိကြီးလိုက်သွားမှာတို့ဆိုရင်ဒီမှာရောက်ပါတယ်
ဟုတ်ကဲ့ဆရာဦးသိန်းသန်းဦးခင်ဗျာ defamation အစီအရေးပြမှုဆိုရင်ညာဇာတိပြမှုဆိုင်ဥပဒေထဲမှာပါတယ်ဆိုရင်ဆရာဥပဒေအဖြစ်ဆွဲတဲ့လူကအစီအရေးပြကြောင် burden of proof ကဘယ်သူစီမှာရှိလဲဆရာတေလိုဘက်မှာရှိရမဟုတ်လားဆရာကျွန်တော်ကြောက်သလောက်ဟု
တ်ပါတယ်ခင်ဗျာ
ဆိုတော့အခု66ဒီနေ့ကျတော့ဘယ်အချက်ကိုတေလိုဘက်ကဆက်သေးပြရမလဲဆရာကြီးတော့ဒီ
66ယောက်ကကြီးကကျွန်တော်တို့အလွန်ချုပ်ခွေးတယ်ဗျာဟုတ်ကြပြတာရတယ်မရှိဘူးပြထန်းထားတယ်ဗျာဒုဒုဆွဲထားတာပေါ့ဗျာဟုတ်ဥပမာအားဖြင့် तू ကဒီလိုဒီ electronic ပေါ့ဗျာဒီဟိုပေါ့ဆက်တွယ်ရေးဂျန်နီယာတွေကိုရက်တွေကိုတုံးပြီးတော့ interpretation ချိန်ကြောက်တာချင်း definition ပေါ့အသေးဖြတ်တာဆိုတော့ဒါကတော့ကျွန်တော်တို့ပြစ်မှုဆိုင်ဥပဒေမှန်တယ်ဗျာဟာစက်တင်အပူပုံမှာတရားတည်ရတရားလူဘက်ကတက်တည်နေတာဗျာအဲ့တော့အခုဒီကြောင်သူပစ္စာနဲ့ပတ်သက်ရင်တော့ဟိုသူ့အနေနဲ့ပြောနိုင်လာတော့ဒါသူကပဲသတိကြပါဒါဒီအခုပြည့်စုံတယ်ခုနကင်းတို့ခုတွေရှိနေကြဟိုဒီမှာစာပေလောက်ခုနဲ့ပတ်သက်တယ်ဟိုဘာအသေးစိတ်ပို့ရမှာဆိုလေးကိုကိုမှပေးထားတာအများကြီးရဲ့အဲ့ဒီညာတွေနဲ့လည်းတွေ့ပြီးတော့ဘာတော့ defamation နေနဲ့ဒီချက်စီတယ်လို့ပြောရင်တော့အဲ့ဒီအပိုင်းနေနဲ့ကျွန်တော်ကာဝေးရမှာဒါသဘောယူနဲ့ပြောတာနောက်တခါလွတ်လပ်ခွင့်ရဒီရေးတာဒါဒါရေးသားဝင်ရှိတာပေါ့ဗျာနော်အဲ့ဒီအနေအထားမျိုးမှာဒီရုပ်ရှင်တစ်ခုကိုဝေဖန်တာပေါ့ဗျာတောင်ပြောင်းတဲ့ဟာဆိုတော့အဲ့ဒီအပိုင်းနေရောအဲ့ဒါတွေနဲ့မသက်ဆိုင်ဘူးဒါတမင်ကိုအတူပြည့်စုံပါစေတယ်ဆိုတော့သူတို့ဘက်ကတက်ပြီးကြာမှာဖြစ်ပ
ါဟုတ်ကဲ့ဆရာနောက်တစ်ခုကျွန်တော်သိချင်တာကဥရောပတိုက်ကတချို့နိုင်ငံတွေမှာအကြမ်းဖက်ဝါဒတွေပြန့်နှံ့လာတဲ့အတွက်ကြောင့်လူလခွင့်တချို့ကိုသူတို့စည်းပြီးတော့ဟန်တာရမယ့်သဘောမျိုးဖြစ်လာတယ်ဆိုတာမျိုးတွေ့ရပါတယ်မြန်မာနိုင်ငံမှာကြာတော့မုန်းစကားတွေကိုလှုံ့ဆော်တဲ့ကိစ္စတွေလည်းပဲအများကြီးကြားနေရပါတယ်အဲ့ဒီကိစ္စကိုဒီသယောဇာကိစ္စကိုအရေးယူသလိုထိတိယောက်ရောအရေးယူမှုရှိပါသလား
ဒီစားကဒီမိုကရေစီလိုလားသူတွေနဲ့ဒီမိုကရေစီကိုဆန့်ကျင်သူတွေနဲ့ရဲ့ဒီပြစ်ပတ်ခါကမပြည့်သေးဘူးဆရာအာနာလွန်ဆော့ဝဲရရှိနေတယ်အဲ့တော့အာနာလွန်ဆော့ဝဲရဲ့နောက်ွယ်မှာအဲ့ဒီခုနပြောတဲ့ကျွန်တော် hate speech တွေပေါ့ဆရာရဲ့သူ့ဖွဲ့စည်းတဲ့မှာအချင်းချင်းပြစ်ပတ်ခါဖြစ်အောင်ကြိုတင်ပြီးတော့မင်းမွေးနေတဲ့ကြံစည်နေတဲ့အမှုတွေရှိရဲ့ဆရာဒါကဘာကြောင့်လဲဆိုတော့ဒီမိုကရေစီကိုသွားနေတဲ့အစိုးရကိုနောက်ခလုတ်တိုက်လဲနေချင်တာပေါ့ဆရာရဲ့ကျွန်တော်မြင်လာတော့တော့ဒီသယောဇာလေးဟာတကယ်တော့ဘာမှမဖြစ်တော့ပါဘူးဆရာဒါကတရားနဲ့တရားညှိနှိုင်းနေတဲ့လုပ်ရမယ့်ကိစ္စနောက်တစ်ခါအရေးယူမယ်ဆိုရင်လည်းကျွန်တော်တို့မီဒီယာလောသူတို့ကိုယ်တိုင်ပြောထားပြီးသားရှိတယ်မီဒီယာဥပဒေနဲ့ပဲအရေးယူပါမှာဖြစ်တယ်ဒီအပြင်ကျွန်တော်တို့စာတမ်းကောင်စီဟုတ်လား press council လည်းရှိတယ် အဲ့ဒီကြားတဲ့ကမှဒါဘုံမအောင်နိုင်ပြီးနိုင်ဒီလိုလုပ်တယ်ဆိုတာကဂျင်းမီဒီယာလွတ်လပ်ခွင့်ဘောနောက်တခြားဒီလိုမကပြုမနေရင်ရေးလာမယ်ပြောလာမယ်လူတွေဘောဒါကတော့ဟန်တားလိုက်တာပဲလို့ကျွန်တော်အဲ့လိုမြင်ပါတယ်ဆရာ
ဟုတ်ကဲ့နောက်မြန်မာနိုင်ငံမီဒီယာလောကသားတွေခံပြင်းနေတဲ့စကားတစ်ခုကြားရပါတယ်အခုတလောပါမီဒီယာကဟာတွေကကြီးကန်းလို့ပဲဝိုင်းအားကြတယ်ဆိုတဲ့အတွက်ကြောင့်ဆိုတော့မီဒီယာကိုများရဲ့သစကားနဲ့ပြောဆိုကျေးဇူးကန်းနေသလားမီဒီယာရဲ့တံမိုးကိုသူတို့စီမံမပြုတဲ့သဘောလားအဲ့စကားနဲ့ပတ်သက်လို့လဲဆရာသဘောထားကြချင်ပါသေးဆရာ
။ဆရာတော့အမှန်ပြောလို့ရှိရင်မီဒီယာရဲ့ကျေးဇူးတရားကိုမသိတဲ့မီဒီယာကိုအလုံးမချတတ်ရင်တော့အဲ့ဒီလိုပုံပုံမျိုးအဲ့ဒီလိုပါတီမျိုးအဲ့ဒီလိုအခွင့်အရေးမျိုးတွေကရေရှည်မခံတတ်ဘူးဆရာရဲ့ကျွန်တော်တို့ဒီ time မှာကျွန်တော်တို့နေလာခဲ့တဲ့အတွေ့အကြုံရဆိုလို့ရှိရင်ဟုတ်ရှင်ဘာကြောင့်ပြုတ်ကျသွားလဲဆိုရင်သူဒါမီဒီယာရေးကြည့်တဲ့မီဒီယာသမားတွေကသူအဲ့တိုက်ခိုက်တာဆတာပဲ။အဲ့ဒီကဆပြီးတော့နောက်ဆုံးမှာထပ်တင်ရဒီအခုချက်ကြည့်ပါတော့။ဆိုင်ကြီးကထွက်ပြရတဲ့အချိန်လေးဒီရောက်သွားတယ်။အဲ့တော့ဒါကြောင့်မလို့ဒါရောသူတို့ထင်းထင်းတိုးတိုးနဲ့ပြန်ပြေလျောင်သူတို့ဖြည့်ရှင်းနေတယ်။အဲဒီမီဒီယာဟာအခုမှမဟုတ်ဘူးလေကျွန်တော်တို့အင်တာမိုးရဲရေးတဲ့အင်တာကိုခက်ခဲကြုံနေတဲ့အချိန်ခါမှာအဒီဒီမိုကရေစီကိုရှေ့ဆောင်မဲ့ပါတီတရားဒီမိုကရေစီကိုရှေ့ဆောင်မဲ့ပုံပုံတယောက်ဘို့လို့အာနာရလောင်နေရာရလောင်မီဒီယာသမားတွေကလည်းနော်သူတောင်းတာသူတောင်းကြကြဝိုင်းနေဝင်ခဲ့ကြပါတယ်နော်အပြင်ရောက်နေတဲ့လူရောအထက်ရလူတွေရောတော်တော်ခက်ရခက်စီလုခဲ့ကြပါတယ်ထောင်းကြတန်းကြခံပြီးလုခဲ့ကြရတယ်နေတဲ့လူတွေတည်သွားကြတယ်အဲ့ဒီလိုလုခဲ့တဲ့အစင်လာတွေကိုတော့ဒါကျွန်တော်တို့မပုတ်ခတ်သင့်ဘူးလို့ကျွန်တော်အဲ့လိုယူဆပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်အဲ့မှာခွန်ပြနေတာကျွန်တော်တို့မီဒီယာဘက်ကရောမှန်ကန်တဲ့လမ်းကြောင်းကိုရောက်မီဒီယာကျင်းဟောအတိုင်းသိခါအတိုင်းအမှန်ကန်သွားနေပြီလားဘာတွေများပြင်ဖို့လိုအပ်တယ်ထင်ပါလဲဆရာ
ပြန်တော့ဒီဒရင်းသမားတွေကတော့တကယ်ကျိုးစားနေကြတာပါတကယ်လည်းသူတို့လိုအပ်တဲ့သင်တန်းတွေတက်တယ်လိုအပ်တဲ့ကျင့်ဝတ်တွေဖြည့်ဆည်းတယ်အပြန်အလှန်လည်းကူညီတယ်အပြန်အလှန်လည်းသတိပေးတယ်အဲ့လိုရှိတယ်ဒါပေမဲ့ဒီကနေ့နိုင်ငံမှာဆော့ဘော့တော့ပြောကြတယ်အာဏာလုံဆွဲပွဲဖြစ်နေတဲ့အခါကျတော့ဒီရဲမှာဝင်ပြီးတော့မီဒီယာအယောင်ဆောင်ပြီးတော့မီဒီယာအရေးခြုံပြီးတော့မီဒီယာကိုနာမည်ဖြတ်တာတွေခံရတယ်ဆရာအဲ့ဒါလည်းယူရချက်ရှိတယ်လို့ကျွန်တော်တို့ယူဆပါတယ်နော်မီဒီယာကိုနာမည်ပြအောင်လုပ်နေတာဒီဒီနေ့ပြောဆော့တာမှန်တယ်ကိုဒါရိုက်ချိုးနေတာဒီဒါအနာရှင်ကြီးရဲ့ဇယိုက်ပဲဆရာအဖြစ်ဖြစ်နေနောက်ရုပ်ောက်ပွဲနီးလာလေနီးလာလေမီဒီယာလောကမှာပြဿနာတွေပို့ပြီးတော့အဲကြီးထွားလာကြရရှိပါတယ်ဆရာဘာလို့လဲဆိုတော့အခုခေတ်ကမီဒီယာအချို့ကိုနော်ဒီနောက်ကွယ်ကနေငွေရကြီးအားနဲ့အဲတင်းသွင်းနေတာတွေငွေရကြီးအားနဲ့ကျွန်တော်တို့ကင်တွယ်ချင်းကြောင်းနေတာတွေဒါမျိုးတွေစာဖြစ်လာပြီဆရာ
နောက်တစ်ခုကဆရာအင်ဒိုနီးရှားဆိုပါတော့မြန်မာနိုင်ငံတက်နည်းနည်းစော်ပြီးရောသူတို့မှလည်းဒီမိုကရေစီအခွင့်အလမ်းရလာတယ်မီဒီယာတွေလည်းပဲအများကြီးရေးလာကြတယ်ဒါပေမဲ့တချို့သုံးသပ်သူတွေကဘာပြောလဲဆိုတော့မီဒီယာလွတ်လပ်ခွင့်ထဲမှာမီဒီယာတွေဟာဘဏ္ဍာရေးအဖြစ် financially not free ရဲ့သူတို့ကလည်းပဲစီးပွားရေးအဖြစ်အမိခိုးကင်းမဲ့ဆိုတော့ရပ်တည်နိုင်တဲ့မီဒီယာဆိုတာခက်ရှားရှားရယ်ဆိုတော့အဲ့ဒီကြောင့်လည်းပဲမီဒီယာဟာစစ်မှန်တဲ့လမ်းကြောင်းပေါ်မရောက်နိုင်တဲ့အခက်အခဲရှိတယ်လို့ပြောပါတယ်ဆိုတော့မြန်မာနိုင်ငံမှာရောမီဒီယာတွေဟာတကယ်လွတ်လပ်လပ်ဘဏ္ဍာရေးအဖြစ်ကိုရပ်တည်နိုင်ကြပါအဲ့ဒီအခက်အခဲကြောင့်လူကျင်တဲ့လမ်းကိုတက်တက်မမမဆောက်လတ်နိုင်တာရောမရှိဘူးလားခင်ဗျာ
ရှိပါတယ်ဆရာအဲ့ဒါလည်းဒီကနေ့စိန်ခေါ်မှုထဲမှာအကြီးဆုံးစိန်ခေါ်မှုပါပဲအမဒီမှာတရင်းစာလွတ်လပ်ခွင့်ရှိသလားသူမေးလို့ရှိရင်ကျွန်တော်တို့ကအခုအရေးကြီးဆုံးဖြစ်နေတဲ့ပြဿနာကြီးမီဒီယာအုံနာရှစ်ပေါ်ရှာရဲ့နော်ဒီမီဒီယာတွေကိုဘယ်သူတွေကကင်တွယ်ထားတာလဲပိုင်ဆိုင်ထားတာလဲဆိုတဲ့နော်ဒီမေးခွန်းကဒါအကြီးဆုံးမေးခွန်းပါပဲဘာလို့လဲဆိုတော့အိတ်ပိုင်ရှင်တွေအလိုကျခန့်ထားတဲ့ editor တွေရဲ့ပေါ်ဆောင်ရင်တဲ့အနေထားတိုင်းဒီတရင်းတွေလုံနေရတာကိုအောက်ခြေမှာတကယ့်ကိုဒီတရင်းသမားစိတ်ဓာတ်နဲ့အလုံးလုံးနေတဲ့တရင်းတောက်ကလေးတွေကတရင်းတွေကိုတကယ်မှမှကန်ကန်ပြည်သူတွေရဲ့တရင်းတွေကိုသူတို့တင်ပြခြင်းနဲ့ဖော်ပြခြင်းနဲ့ဒါပေမဲ့ဖော်ပြလို့မရဘူးဖြစ်နေတယ်အဲ့ဒါဘာကြောင့်လဲဆိုတော့ဒီပိုင်ရှင်တွေကခွင့်မပြုတာရောပိုင်ရှင်တွေရဲ့သဘောထားကိုသိနေတဲ့ editor တွေကကြိုတင်ပြီးတော့ဒီ shop sensor လုံနေတာတွေပေါ်ရှာရဲ့ဒါကြောင့်အခုဖြစ်နေတာကတော့ကျွန်တော်ဗမာပြည်မှာအဲတရင်းသမားအတော်များများကတော်တော်ရှင်းရှင်းကျင်ကျင်နဲ့ကြိုတင်ပြီး shop sensor လုပ်နေရတဲ့အနေအထားရှိပါတယ်ဒီထက်မှာအခုကျွန်တော်ထည့်ပြောချင်တာကအရင်ကသတင်းမီဒီယာတွေရဲ့အခန်းကဏ္ဍဆိုရင်ဘောဝပြည်ပခံတာဖြစ်နေပါတယ်
ဦးကျော်စန္ဒာဆွေးနွေးတင်ဆက်တဲ့မြန်မာရေးသွန်းသက်ချက်ကိုနားဆင်ရပြီးခုတစ်ခါတော့သူယုံကြည်ရာခဏဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Washington DC Stimson Center မှာသုတေသနပညာရှင်အဖြစ်လုပ်နေတဲ့ကိုအမရတီဟာကဘာလီကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးပြူစီစဉ်တင်ဆက်တာပါ
ကျွန်တော်ဘာယုံကြည်လဲလို့မင်းကျွန်တော်မှဖြေစရာဖြေရမှရှိပါဘူးကျွန်တော်မေးခံဘူးပါတယ်တွေးဘူးပါတယ်အခုလဲတွေးတယ် ဒါပေမဲ့အနည်းဆက်ဆုံးအဖြေတစ်ခုကိုပြောရမယ်ဆိုရင်တော့ကျွန်တော်လူသားစံမှုကိုယုံကြည်ပါတယ်လူသားစံမှုကဘာလဲလို့မေးရင်လူတယောက်လိုတွေးခြင်းလူတယောက်လိုနေထိုင်ခြင်းပုံမှန်လူတယောက်လိုလှုပ်ဆောင်ခြင်းပေါ့ဒီလိုပဲကျွန်တော်ကကိုယုံကြည်တဲ့ဟာကိုတွေးတဲ့အခါမှာပုံမှန်တာမှန်လူတယောက်လိုတွေးကြည့်ပါတယ်နေထိုင်ပါတယ်ကျွန်တော်ဘာကိုယုံကြည်လဲလို့ကျွန်တော်ငငယ်လေးကတွေးပါတယ်အခုလည်းတွေးတယ်တစ်ချိန်လည်းတွေးရုံပါပါဘာဖြစ်လို့တွေးလဲဆိုတာလည်းကျွန်တော်ကစပီတွေးပါတယ်ဘာဖြစ်လို့ဒါအောင်ယုံကြည်လဲပေါ့ဒီတော့ကျွန်တော်လွန်ခဲ့သော20လောက်ကတွေးခဲ့ငငယ်ကတွေးခဲ့တဲ့ယုံကြည်မှုနဲ့အခုချိန်မှာမကွာပါဘူးအခုယုံကြည်မှုနဲ့တော့ကွာပါပြီဒီလိုပဲနောက်တစ်ချိန်မှာကျွန်တော်ယုံကြည်မဲ့ဟာတစ်ခုကလည်းလက်ရှိယုံကြည်ရတဲ့ကွာရင်လည်းကွာနေအောင်ပါဒီလိုပြုပြင်ပြောင်းလဲလွယ်ခြင်းဒီလိုပြုပြင်ပြောင်းလဲခြင်းမိမိယုံကြည်ရာကိုပြန်လဲတွေးတော်ခြင်းကကျွန်တော်ကလူသားစံမှုကျွန်တော်ယုံကြည်ပါတယ်အဲ့အတွက်ကျွန်တော်ဟာလူသားတယောက်ဖြစ်တဲ့အတိုင်းလူသားတယောက်လိုတွေးတယ်ယုံကြည်တယ်ပြောင်းလဲတယ်ပေါ့ဒါကျွန်တော်ဘဝမှာယုံကြည်အောင်ရှာခြင်းပေါ့လက်ရှိအချိန်တွေမှာလက်ရှိအချိန်တွေတခုမှာဘာကိုယုံကြည်လို့မေးရင်တော့ကျွန်တော်အနေနဲ့အလုပ်တစ်ခုခုကိုမိမိရဲ့စိတ်သွားတိုင်းလုပ်ချင်တာကိုကျွန်တော်ယုံကြည်မိပါတယ်ကျွန်တော်တို့ကရပောင်း2000လောက်တက်ရှင်ရမယ်ဆိုရင်ကျွန်တော်တို့ကအခုချိန်မှာအမီအသက်ရဲ့တဝက်လောက်ကိုကျိုးနေပြီပေါ့ကျွန်တော်တို့ကျွန်တော်စဉ်းစားမိတာကကျွန်တော်အနေနဲ့ဘာဖြစ်လို့ဒီ productivity တစ်ခုအတွက်ဒီအောင်မြင်မှုချမ်းသာဖို့တစ်ခုအတွက်လုပ်မလဲပေါ့အဲ့ဒီနေရာမှာကျွန်တော်တို့လည်းယုံကြည်ရာတစ်ခုကိုလုပ်ပြီးတော့တစ်ချိန်ချိန်မှာပြန်ပြီးတော့ကိုလုတ်ခဲ့တာကိုပြန်ခံစားကြည့်မယ်ကိုလုတ်ခဲ့တာပြန်ပြီးတွေးကြည့်မယ်အဲ့ဒီအတွက်ကြည်နူးပီတီဖြစ်ပြီးတော့ပျော်ရွှင်သွားမလားပေါ့ကျွန်တော်အဲ့ဒီဟာမျိုးနေထိုင်မှုဘဝကိုကျွန်တော်လက်ရှိနေမှာယုံကြည်ပါတယ်ဒီယုံကြည်မှုကလည်းလူသားစံတီအားလျော်စွာပြောင်းကောင်းပြောင်းနိုင်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဒါဒီပုံမှန်အဖြစ်လူတစ်ယောက်အနေနဲ့ဘဝမှာအတိုင်းအတာတစ်ခုတော့ကိုယ်ဘာယုံကြည်လဲဆိုတာကိုပေးစင်တယ်လို့ယုံကြည်မိပါတယ်ကျွန်တော်အမရတီဟာပါလက်ရှိ TC မှာကျွန်တော် Stimson Center မှာကာကွယ်ရေးနေလုံခြုံရေးသုတေသနလုပ်နေပါတယ်ကျေးဇူးတင်ပါတယ်
ပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာကန္တာအပတ်စဉ်ကိုနားဆင်ခဲ့တာပါခင်ဗျာ VOA အမေရိကန်တန်ရဲ့ကြာသာပတိနေမနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အတန်းဖက်ဖွဲ့စည်းတွေကိုတိုက်ဖျက်ရမှာအမေရိကန်ပြည်ထောင်စုကမကြာခဏဆိုသလိုအရေးပါတဲ့လူပုဂ္ဂိုလ်တွေကိုအတိအကျဖော်ထုတ်ပေးနိုင်ခဲ့ပါတယ်ဖြစ်စဉ်အလုံးမှာဖော်ထုတ်နိုင်ခဲ့တဲ့လူပုဂ္ဂိုလ်တွေဟာလည်းအကြမ်းဖက်လုပ်ရက်တွေကိုကျူးလွန်ထားသူတွေဒါမှမဟုတ်အကြမ်းဖက်လုပ်ရက်တွေကိုလုပ်မဲ့အန္တရာယ်တိတိတသာရှိနေကြောင်းယူဆရသူတွေဖြစ်ပါတယ်။အဲ့ဒီလိုလူမျိုးတရားကိုအတိအကျဖော်ထုတ်နိုင်တဲ့အခါမှာအမေရိကန်အစိုးရကသူ့ရဲ့အမည်ကိုပိတ်ဆို့ခံအမည်စရင်းတွင်လိုက်ပြီးအမေရိကန်နဲ့ဆက်နွယ်နေတဲ့အဲ့ဒီပုဂ္ဂိုလ်ရဲ့ဝင်ငွေထွက်ငွေတွေကိုချိတ်ချင်းပိတ်ဆို့တားမြစ်လိုက်ပါတယ်။နိုင်ငံတကာနဲ့ငွေကြေးဆက်သွယ်မှုကိုလည်းဖျက်တောက်လိုက်ပါတယ်။ဘယ်အမေရိကန်နိုင်ငံသားဘယ်အမေရိကန်ကုမ္ပဏီကမှအဲ့ဒီလိုပိတ်ဆို့ခံရသူတွေနဲ့လုပ်ငန်းဆက်သွယ်မှုလုပ်ခွင့်မရှိပါဘူး။မေလ19ရက်နေ့ကဟက်ဆန်ဆဖီဒင်းနဲ့မိုဟာမက်အယ်အီဆာဝီဆိုသူနှစ်ယောက်ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကကမ္ဘာလုံးဆိုင်ရာအကြံဖက်မှုနဲ့ဆက်နွယ်ပြီးသမရရဲ့အထူးအမိန့်ထုတ်ပြန်ချက်အမှတ် 13224 အရာပိတ်ဆို့ခံအမည်စီရင်သွင်းလိုက်ပါတယ်။တပြိုင်တည်းမှာပဲဆော်ရီအာရေဗျနိုင်ငံကလည်းဆဖီဒင်းကိုအကြမ်းဖက်မှုကင်းတဲ့ဗန္ဒာရေးဆိုင်ရာဥပဒေနဲ့ဆော်ရီနန်းတွေဥပဒေအမှတ် A မြင့်ဆောင်44အရပိတ်ဆို့အရေးယူလိုက်ပါတယ်။ဟာဆန်ဆဖီဒင်းဟာဟက်စ်ဘိုလာအဖွဲ့ရဲ့ထိပ်ပိုင်ခေါင်းဆောင်တဦးဖြစ်ပြီးအီရန်ကထောက်ပံ့နေတဲ့နိုင်ငံရခြားအကြမ်းဖက်အဖွဲ့နဲ့အထူးသဖြင့်ပြည်ခဲ့တဲ့နှစ်ပေါင်း40လုံးလုံးမှာအ धिक အကြမ်းဖက်မှုတွေကိုဒါဇင်နဲ့ချီကျူးလွန်ခဲ့တဲ့နိုင်ငံတကာအကြမ်းဖက်လုပ်ရက်တွေရဲ့အ धिक လက်သေးတစ်ယောက်ဖြစ်ပါတယ်။ဆဖီဒင်းဟာဟက်စ်ဘူလာအဖွဲ့ရဲ့နိုင်ငံရခြားဆိုင်ရာနိုင်ငံရေးအသင်းပင်ဖွဲ့လူမှုရေးနဲ့ပညာရေးဆိုင်ရာလှုပ်ရှားမှုတွေကိုအဓိကဆောင်ရွက်နေတဲ့ဗဟုအလုပ်မှုဆောင်အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်။မိုဟာမက်အယ်အီဆာဝီကတော့ ISIS ရဲ့လက်အောက်ခံ9အဖွဲ့ခေါင်းဆောင်ဖြစ်ပါတယ်။
သူ့ကိုအဘူဥဆာမာအယ်မာစရီလို့လူသိများပြီးစနိုင်းအဖွဲ့ရဲ့ပြန်ကြားရေးပြောခွင့်ရတယောက်ဖြစ်ပါတယ်2016ခုနှစ်ဩဂုတ်လအတွင်းမှာအဘူဒူအာအယ်အန်ဆာရီတည်ဆုံးခဲ့ပြီးတဲ့နောက်ခေါင်းဆောင်မှုဘိုင်းကိုရောက်လာသူလည်းဖြစ်ပါတယ်။အခုလက်ရှိသူ့ရဲ့ဦးဆောင်မှုအောက်မှာရှိနေတဲ့အန်ဆာဘိတ်အယ်မာကွီဒါအဖွဲ့ဟာလည်းပဲ2014ခုနှစ်အတွင်းနိုင်ငံရချအကြမ်းဖက်အဖွဲ့တစ်ခုအဖြစ်သတ်မှတ်ခံထားရတာပါ။အဲ့ဒီသတ်မှတ်ချက်ကိုနောက်တစ်နှစ်အကြာမှာ ISIS Islamic အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်နေတဲ့အဖွဲ့ဖြစ်ထပ်ပြီးတော့တုံ့ပြန်သတ်မှတ်လိုက်ပါတယ်။ဟာဆန်ဆာဖီဒီနဲ့မိုဟာမက်အီဆာဝီတို့ကိုပိတ်ဆို့အရေးယူစီရင်သွင်းခြင်းအားဖြင့်ဒီလူနှစ်ယောက်ကျူးလွန်ထားတဲ့အကြမ်းဖက်လုပ်ရတွေဟာဘလောက်အန္တရာယ်ရှိသလဲဆိုတာကိုအမေရိကန်လူထုကိုသာမကနိုင်ငံတကာလူမှုအတိုင်းအဝိုင်းကိုပါသတင်းစကားပါရရောက်စေပါတယ်။တစ်ချိန်တည်းမှာပဲဆာဖီဒင်းကိုပိတ်ဆို့တံခတ်မှုဟာအမေရိကန်နဲ့ဆော်ဒီအာရေဗျနှစ်နိုင်ငံဟာအကြမ်းဖက်မှုကိုအထောက်အကူပေးနေတဲ့ဗန်နာရေးလမ်းကြောင်းတွေကိုစိတ်တူကိုယ်တူပူးပေါင်းတိုက်ဖျက်နေကြောင်းပြသလိုက်တဲ့နောက်ဆုံးဥပမာတစ်ခုလည်းပဲဖြစ်ပါတယ်။ဆာဖီဒင်းကိုပိတ်ဆို့ခံမီစင်းသွင်းခြင်းဟာအမေရိကန်အစိုးရရဲ့လက်ရှိဆောင်ရွက်နေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ကန့်ညီမှုရှိသလိုအကြမ်းဖက်ဖွဲ့တွေကိုအဓိကကြောရောက်နောက်ခံပေးနေတဲ့အီရန်နိုင်ငံကပံ့ပိုးကူညီနေတဲ့ Hezbollah အဖွဲ့ရဲ့လုပ်ရက်တွေကိုစတင်ကြောင်းကြောင်းပြသရလဲရောက်ပါရဲ့ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နဲ့သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်တဲ့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးနိုင်တယ်လို့စာရေးကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါဗုဒ္ဓဘူးနေအစောပိုင်းကဘေးဆုံးတိုင်ပွဲကိုတောရောက်အားပေးရန်တနက်ထိမှန်သွားခဲ့တဲ့ Republican အထက်လွှတ်တော်မှ Steve Scalise ကိုခွဲစိတ်ကူတာမှုတွေလုပ်ပေးခဲ့ရမှာအခြေအနေဆိုးရင်ရတဲ့အနေအထားမှာရှိနေတယ်လို့ Washington DC က Matt Starr ဆေးရုံကပြောပါတယ်တနက်သမားအသက်66နှစ်အရွယ် James Hodgkinson ဖြစ်ပြီး Illinois ပြည်နယ်ဘယ်ဗီကဖြစ်ပါတယ်သူဟာ DC ရဲရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရခဲ့ပြီးနောက်ပိုင်းမှာတော့တေဆုံးသွားပါတယ်သူဟာရဲတွေသူ့ကိုပြန်မပြစ်နိုင်တဲ့အချိန်တွင်ဘေ့စ်ဘောကွန်းနဲ့ကလူတွေကိုထတ်ခါထတ်ကပြစ်ခဲ့တာဖြစ်ပါတယ်ကွန်းနဲ့မှာတော့လွှတ်တော်မှက20လောက်ရှိနေပါတယ်လန်ဒန်မြို့ရဲ့အဆိုးအဆုံမီးလောင်ကျွမ်းမှုကိုမိသက်သမားတွေဆက်ပြီးငြိမ့်သက်နေကြချိန်မှာပဲမီးဘေးလုံခြုံရေးချိုးဖောက်မှုတွေရှိခဲ့နိုင်တယ်ဆိုတဲ့မေးခွန်းတွေပေါ်ထွက်လာခဲ့ပြီးဝမ်းနည်းပူဆွေးမှုတွေကလည်းဒေါသထွက်စရာဖြစ်လာနေပါတယ်လန်ဒန်နောက်ပိုင်းမှာဗိုလ်ထုနဲ့လင်အားကြီးမတိုင်ခင်ဖြစ်ပွားခဲ့တဲ့24တပ်အဆောက်အဦမီးလောင်ကျွမ်းမှုကြောင့်လူနည်းဆုံး12ဦးသေဆုံးခဲ့ရတယ်လို့ရဲကပြောပါတယ်အိန္ဒိယမြန်မာနှစ်နိုင်ငံကြားလွတ်လပ်စွာတွာလာခွင့်ကိုအကြမ်းဖက်သမားတွေလက်နက်မှောင်ခိုးဖို့အတွက်အသုံးချနေတဲ့အတွက်အိန္ဒိယအစိုးရကစိုးရိမ်ကြောင်းပြောပါတယ်။ဒီနယ်စပ်တစ်လျှောက်အကြမ်းဖက်သမားတွေလက်နက်မိုးရစင်းနဲ့ငွေဆက်ကူအတုတွေကူတန်းရောင်းဝယ်နေကြတဲ့အသေးစိတ်စင်ခန်းစားတစံကိုအိန္ဒိယထောက်လှမ်းရေးအဖွဲ့တွေကပြည်ထောင်ဝန်ကြီးဌာနကိုတင်ပြတာဖြစ်ပါတယ်။မြန်မာနိုင်ငံလေးတဲ့အတွက်ပါကစ္စတန်လင်းကုမ္ပဏီကပထမဆုံးထုတ်လုပ်တဲ့ GF17 Thunder FC1 အမျိုးအစား jet တိုက်လျင်စမ်းသပ်ပြန်တန်းနေတာကိုတရုတ် online media တွေမှာတွေ့ရတယ်လို့ကာကွယ်ထောက်လှမ်းရေးတဲ့ james.com မှာရေးသားထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုက main engine 9ဖြစ်ပြီးအတန်နှွင့် engine ကတော့ Jonah Cumming ဖြစ်ပါတယ်။ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နိုင်ရနေ9နိုင်အထိ line to meter 30 40 48 50တို့ကနေတင်ဆက်ခဲ့တာပါ။သောရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညင်ဝင်းအောင်ပ
This program has come to you from the Voice of America, Washington.